1334ခုနှစ်54ခုနှစ်တကူလာပြီကျော်ရှိရဲ့ဥပုံနေပေါ့နော်တကူလာပြီကျော်ရှိရဲ့1993ခုနှစ်ဧပြီလ14ရက်ဗုဒ္ဓဟူးနေ့ပထမသိညာကျန်နေ့ဒီကနေ့မှာလူရှင်များကအာယုံစွာနေစွာစက္ကလူတန်းကျွေးမွေးပြည့်စုံကြတယ်အဖျော်ယမကလည်းတိုက်ကြွေးပြည့်စုံလူတန်းများတယ်တန်ရှင်ရဲ့လူတော်တိမ်ကြောင်းလူတော်ကိုတို့ကိုလည်းလူတန်းများတယ်ဒါနကုသိုလ်တွေဒါနသဗ္ဗထသာရကဒါနေနပိယဝါစာယဩနမန္တိနမန္တိစဒါနပေကံလူတန်းညင်သည်သဗ္ဗထသာရကအကျိုးအလုံးစုံကိုပြည့်စုံစေ၏ပေကံလူတန်းကအကျိုးအလုံးပြည့်စုံတယ်ဒါနေနပေကံခြင်းဖြင့်၎င်းပိယဝါစာယချစ်ဖွယ်စကားကိုဆိုခြင်းဖြင့်၎င်းဩနမန္တိနမန္တိစမြင့်မောက်တက်ကြွနေတဲ့လူများလည်းပဲညွတ်လာကြတယ်မာနထောင်နေကြတဲ့လူများလည်းပဲပေကံလိုက်ရင်ချစ်ဖွယ်စကားဆိုလိုက်လို့ရှိရင်မာနမကြီးတော့ဘူးညွတ်လာတယ်ဒါကြောင့်မလို့ဒါနဟာအကျိုးအလုံးစုံပြည့်စုံနိုင်ပြီအဲ့ဒီဒါနပြုတဲ့အခါမှာသွမ်းဒါနသင်္ကန်းဒါနကြောင်းဒါနဆေးပစ္စည်းဒါနလို့ပစ္စည်းလေးပါလူတန်းတဲ့ဒါနအနေနဲ့၄မျိုးရှိတဲ့သွမ်းလူချင်းသင်္ကန်းလူချင်းကြောင်းလူချင်းဆေးပစ္စည်းလူချင်းအဲ့ဒါလို့လူချင်းအပြင်အဲလူတဲ့အခါမှာဘယ်လိုအင်္ဂါတွေနဲ့ပြည့်စုံရမလဲဆိုလူတန်းနဲ့တပ္ပုရိသဒါနသူတော်ကောင်းတို့လူတဲ့လူနည်းမျိုးနဲ့ပြည့်စုံရမယ်တပ္ပုရိသဒါနဆိုတာတက္ကသတ္တယဒါနံဒေတိသတ္တယယုံကြည်မှုဖြင့်ဒါနံဒေတိပေကံလူတန်းဤဘာကိုယုံကြည်တာလဲဆိုတော့ကမ္မတက္ကတာသမ္မာဒိဋ္ဌိကိုပြောတာကမ္မတက္ကတာသမ္မာဒိဋ္ဌိဆိုတာဘာပါလိမ့်မလဲ။ဗါရဲ။ကံကံဤအကျိုးယုံကြည်တာလား။အလုတ်သီးတာလင်မိမိကိုယ်ပိုင်ဥစ္စာပဲလို့မှန်ကန်စွာသိမြင်ယုံကြည်တာလား။ဒီလိုဆိုတော့ကံကံရဲ့အကျိုးယုံကြည်တာမဟုတ်ဘူးပေါ့။ဟမ်ဒုရပဲဟုတ်ပါမလားကံဆိုတာဘာလဲကံရဲ့အကျိုးဆိုတာဘာလဲအလောက်ကြောင့်ရရှိတဲ့အကျိုးဟုတ်တယ်မလားကံဆိုတာကအလောက်ကံဆိုတာဗမာခေါ်တာပါဠိမှာတော့ဘာလို့ရှိတယ်ပါတယ်ကမ္မဆိုတာပါတော့ပြေနာမှာဟမ်ကမ္မဆိုတာအလုပ်အဲ့ဒါကိုပဲမြန်မာကလွယ်အောင်ကံလို့ခေါ်လိုက်တယ်အလုပ်ဆိုတာဘာကိုခေါ်တာတော့မလေးဗုဒ္ဓဘာသာဆိုဒီအခြေခံနောက်ကတော့သိမှာပေါ့အလုတ်ဆိုတာဘာကိုခေါ်တာတော့အဲဒုက္ခပဲထိတ်တော့ရောက်နေတယ်အောက်ခြေကတော့လွတ်နေတယ်မဟုတ်လားထိတ်ပဲလို့ရောက်နေဝိပဿနာတရားတော့အထုံနေကြသည်ဟုတ်ကလားအောက်ခြေကတော့လွတ်နေသည်ကြားဘူးတယ်မဟုတ်လားမကြဘူးလားမကြဘူးဘာဖြစ်လို့မကြဘူးလားဟမ်ဘာမှမသိလို့မကြဘူးလားစေတနာဟံဘိက္ခဝေကမ္မံဝရာမိတဲ့ကံကြဘူးလားပါတယ်တော့အတိဘယ်ဟာဘိက္ခဝေจิตသားจิตသမီးတို့တဲ့ စေတနာစိတ်แท้မှဖြစ်ပေါ်တဲ့တက်ကြွလှုံ့ဆော်တဲ့စိတ်တဘောကိုကာမအလောဟု၍အဟံဝဒာမိငါဖျားဟောတော်မူ၏တဲ့ဟောအလောဆိုတာပါတော့စေတနာဟုအလောခေါ်တဲ့တဲ့အဲ့ဒီစေတနာဆိုတာဘယ်လိုသဘောရှိလဲတက်ကြွတဲ့သဘောအဲ့ဒီစိတ်ကလေးဟာမိမိကိုယ်တိုင်လည်းတက်ကြွနေတဲ့သဘောရှိတယ်သူတစ်ပါးတွေလည်းတက်ကြွအောင်နှိုးစော်လှုံ့ဆော်တဲ့သဘောရှိတယ်ဒါကြောင့်သူ့ကိုစေတနာလို့ခေါ်တယ်အဲ့ဒါကိုပဲစာကောကတော့စိတ်ဆော်တယ်လို့ခေါ်တယ်စေတယတိတိစေတနာစိတ်ဆော်တာတော့ကြောင့်စေတနာတဲ့စေဆိုရဲဆိုတာကိုယ်တိုင်လည်းတက်ကြွတယ်သူတို့ဘာကိုလည်းတက်ကြွအောင်လှုံ့ဆော်တိုက်တွန်းတတ်တယ်ဒါကြောင့်သူကိုစေတနာခေါ်တယ်အဲ့ဒီစေတနာကိုအလုတ်လို့ခေါ်တာပါတဲ့ဘာကြောင့်လဲလို့ဆိုတော့အလုတ်တစ်ခုလှုပ်တယ်ဆိုတာတက်ကြွတဲ့စိတ်မရှိဘဲနဲ့လှုပ်လို့ရမလားတက်ကြွတဲ့စိတ်မရှိရင်အဲ့ဒီအလုတ်ဖြစ်သလားမဖြစ်ဘူးတက်ကြွတဲ့စိတ်ရှိမှအဲ့ဒီလှုပ်ဖြစ်တယ်အဲ့ဒီတက်ကြွတဲ့စိတ်ကတက်ကြွတဲ့စိတ်သဘောလေးကသူ့ကြည်တတ်တတ်ရှိတယ်အဲ့ဒီစိတ်သဘောလေးကပဲသူ့သက်ဆိုင်ရာလှူလို့တဲ့ဒါနသရတရားအဲ့ဒါကိုသူကနှိုးစော်ပေးတယ်လှုံ့ဆော်ပေးတယ်ကုသိုလ်ဖြစ်ဖို့ရာအတွက်တရားနာလို့တဲ့စိတ်ကလေးလှုံ့ဆော်ပေးတယ်နှိုးစော်ပေးတယ်ဒါနဲ့ပဲတရားနာဖြစ်တယ်တရားအားထုတ်လို့တဲ့စိတ်ကလေးလှုပ်စော်နှုတ်စော်လုံးစော်ပေးတယ်ဒါကြောင့်တရားအားထုတ်ဖြစ်တယ်ဒီတော့တရားနာခြင်းအလုတ်တရားအားထုတ်ခြင်းအလုတ်လှူခြင်းဆိုတဲ့အလုတ်ဖြစ်လာဒါကြောင့်အလုတ်ဖြစ်ခြင်းရဲ့အကြောင်းဟာအဲ့ဒီတက်ကြွလှုပ်စော်နှုတ်စော်တဲ့စေတနာကြောင့်ဖြစ်လာတာဖြစ်တဲ့အတွက်အဲ့ဒီစေတနာကိုအလုတ်လို့ခေါ်သည်ဒါကိုပဲကံလို့ခေါ်သည်ဒါကိုပဲကမ္မလို့ခေါ်သည်ဟုတ်ကဲ့လားအဲ့ဒီစေတနာဟာအဘိဓမ္မာသဘောအရာဆိုရင်သူ့ကိုစေတသိက်လို့ခေါ်ရတယ်စေတသိက်ဆိုတာစိတ်ရဲ့အဖော်စိတ်ကတော့ဘာကိုဘယ်အာယုံမျိုးမဆိုအာယုံကိုသိယုံသိယုံလေးသဘောစိတ်တယ်သိယုံမဲ့သိနိုင်တယ်သူကဘာမှမလုပ်နိုင်ဘူးအဲသူနဲ့တွဲပါလာတဲ့စေတသိက်တွေကအမျိုးမျိုးဖြစ်အောင်သူတို့ကလှုပ်ကြတယ်အဲကြောင့်စေတနာကစိတ်နဲ့တွဲပါလားစိတ်ဟာတက်ကြွလာစိတ်လည်းတွဲကြလာတယ်တခြားစေတသိက်တွေလည်းတက်ကြွလာတယ်တက်ကြွလာတဲ့အတွက်ပဲသက်ဆိုင်ရာအလုပ်ကိုကုသိုလ်လည်းလုပ်ဖြစ်တယ်အကုသိုလ်လည်းလုပ်ဖြစ်တယ်ဒါကြောင့်စေတနာကိုအလုပ်ကံလို့မိတ်ဆိုတယ်လို့မြတ်စွာဘုရားမိတ်တယ်ဒီတော့စိတ်စေတနာကောင်းရင်အလုပ်ကောင်းတယ်ကုသိုလ်စိတ်စေတနာဆိုရင်အလုတ်ဆိုးတယ်အကုသိုလ်စိတ်စေတနာကောင်းကောင်းနဲ့လှုပ်လို့ကုသိုလ်အလုတ်ဖြစ်တဲ့အခါကျတော့အကျိုးကဘယ်လိုအကျိုးရမလဲကောင်းကျိုးချမ်းသာဖြစ်ပေါ်မည်စိတ်စေတနာဆိုးလို့မလို့အကုသိုလ်အလုတ်လှုပ်မိတယ်ဆိုလို့ရှိရင်တော့အကျိုးကဘယ်လိုအကျိုးရမလဲမကောင်းကျိုးဆင်းရဲကျိုးကိုရမည်အဲ့ဒါယုံကြည်တာကိုပဲတတ်တာဟုတ်ကဲ့လားအဲ့ဒါလိုယုံကြည်တာကိုပဲတတ်တာတနည်းဆိုရင်အကြောင်းကြောင့်အကျိုးဖြစ်တဲ့သဘာဝကိုယုံကြည်တာတတ်တာဟုတ်ပြီလားအဲ့ဒါကိုပဲကာမတက္ကတာသမာဓိဋ္ဌိလို့ခေါ်တယ်ကာမအလုတ်သီးတာနဲ့တက္ကတာကိုယ်ပိုင်ဥစ္စာပဲလို့သမာအမှန်တိုင်းဒိဋ္ဌိသိမြင်ယုံကြည်မှုဒါကြောင့်ကမ္မတက္ကတာသမာဓိဋ္ဌိဆိုတာအလုတ်သာလည်းမိမိရဲ့ကိုယ်ပိုင်ဥစ္စာပဲလို့အမှန်အတိုင်းသိမြင်ယုံကြည်မှုဒါကိုကမ္မတက္ကတာသမာဓိဋ္ဌိခေါ်တယ်အဲ့ဒါကိုပဲတတ်တာဒီတော့သွမ်းလူ၊ကွမ်းလူ၊သင်္ကန်းလူ၊ကြောင်းလူ၊ဆေးပစ္စည်းလူ၊မြေလူအစရှိသည့်ဖြင့်အမျိုးမျိုးလူကြတာအဲ့ဒီလူတဲ့အခါမှာတတ်တာအကြောင်းကြောင့်အကျိုးဖြစ်တဲ့သဘောကံကံရဲ့အကျိုးကိုယုံကြည်တဲ့တတ်တာရှိသွားရှိပြီးလှူရမယ်တဲ့ဒီလိုလှူခြင်းအပြင်ပစ္စည်းဥစ္စာပြည့်စုံကြွယ်ဝနိုင်တယ် မိမိလူချင်းရင်ဒီအလှကအလှဆိုတဲ့ဒါနကုသိုလ်ကအကြောင်းထောက်ပံ့ပြုလို့ဆင်းရဲခတ်သိမ်းငြိမ်းရာနိဗ္ဗာန်ကိုလည်းမျက်မှောက်ပြုနိုင်တယ်လို့အဲဒါလို့အကြောင်းကြောင့်အကျိုးဖြစ်တာကိုယုံကြည်ပြီးလူရတယ်တဲ့ဒီတော့ယုံကြည်တဲ့နာကိုယုံကြည်ရင်ယုံကြည်သူရဲ့စိတ်ဟာကြည်လင်းနေသလားနောက်ကျနေသလားကြည်လင်းနေတာမယုံကြည်တဲ့နာကိုယုံကြည်ရင်တော့ကြည်လင်းမှမလားမကြည်လင်းနိုင်ဘူးဆိုကြပါစို့ကွန်မြူနီဝါဒလက်ခံယုံကြုံပြီးကွန်မြူနီဝါဒအတိုင်းလုပ်မယ်ကင်မယ်ဆိုလို့ရှိရင်လောကနိဗ္ဗာန်ဖြစ်မယ်လို့ယုံကြည်တယ်ဒီတော့အဲ့ဒါလို့လောကနိဗ္ဗာန်ဖြစ်အောင်ကွန်မြူနီဝါဒရဲ့ policy အရကဘာလုပ်ရမလဲဆိုတော့ချမ်းသာတဲ့လူတွေဆင်းရဲအောင်လုပ်ပြရမယ်ဒီလိုမဟုတ်လားချမ်းသာတဲ့လူတွေရဲ့ပစ္စည်းတွေသိမ်းဆင်းရဲတဲ့လူတွေပေးဆင်းရဲတဲ့လူတွေပြတော့ဆင်းရဲတဲ့လူတွေမရဘူးလားရတဲ့အခါကျသုံးပြဆွဲပြကုန်အဲ့ဒီအခါကျတော့လူတန်းစားညီမျှသွားရောခနဲ့လားမညီမျှဘူးလားဘလို့ညီမျှသွားအကုန်လုံးမွဲကုန်တာ LDC ဖြစ်ကုန်တော့ဟုတ်ကဲ့လားအဲညီမျှသွားတာဒီတော့အဲ့ဒါလို့လုံယုံကြည်လို့အဲ့ဒီ policy အရာလောက်ရမယ်ဆိုလို့ရှိရင်စိတ်စေတနာဟာကောင်းတဲ့စိတ်စေတနာဒီလားဆိုးတဲ့စိတ်စေတနာအဲဆိုးတဲ့စိတ်စေတနာတွေဖြစ်ကြတဲ့ကစိတ်ကြည်လင်မမလားအဲ့တော့အဲ့ဒါမကောင်းတာယုံကြည်မိတော့စိတ်မကြည်လင်တော့ဘူးနောက်ကျူးသွားပြီးညှဉ်းနှွမ်းသွားပြီးမယုံကြည်တဲ့နာယုံကြည်မိလို့ဒီလိုမဟုတ်လားယုံကြည်တဲ့နာယုံကြည်မိပြီဆိုရင်တော့စိတ်ကြည်လင်ရှင်လန်းသည်စိတ်ကြည်ရင်ဘာဖြစ်တယ်လဲဘာဖြစ်တယ်ယုံကြည်တယ်သိကြသလားငိုနေတဲ့ကလေးကြည်သမ်းမှာမလှဘူးလားမဲ့နေလေအဲရုပ်ကြည်တာလားမကြည်တာလားဘလို့မကြည်တာစိတ်မကြည်လို့ပေါ့သူ့စိတ်ထဲမှာဝန်နေခြင်းဆိုတဲ့ဒေါမနတဖြစ်နေတယ်မဟုတ်လားဟုတ်ကဲ့လားမကြည်နာခြင်းဆိုတဲ့ဒေါမနတလည်းဖြစ်နေတယ်အဲ့ဒီကဒေါမနတဒေါသဆိုတဲ့စိတ်ဟာစိတ်ကောင်းတာစိတ်ဆိုးလားအဲ့တော့အဲ့ဒီစိတ်ကညင့်နေတော့သူမျက်နှာကကြည်သေးလားမကြည်ဘူးဒါကြောင့်စိတ်ကြည်ရဲ့ရုပ်ကြည်တယ်စိတ်ညစ်ရဲ့ရုပ်နွမ်းတယ်ဟုတ်ကဲ့လားဒါကြောင့်ကြည်လင်တဲ့စိတ်နဲ့ဘေးကလှူရရပဲတဲ့ကြည်လင်တဲ့စိတ်ဆိုတာတတ္တာပြောတာယုံကြည်တဲ့စိတ်အကြောင်းကြောင့်အကျိုးဖြစ်တာကံကံရဲ့အကျိုးဒါကိုယုံကြည်တဲ့စိတ်နဲ့လှူတဲ့အခါကျတော့လှူတဲ့အခိုင်မှာကြည်တဲ့စိတ်ကလေးဖြစ်နေတယ်ကြည်တဲ့စိတ်ကလေးဖြစ်နေတဲ့အတွက်ကြည်တဲ့ရုပ်အသွင်လည်းရှိတယ်မယုံရင်နေ့စဉ်နေ့စဉ်ဆွမ်းလာကနေတဲ့အာယုဇွန်ကတဲ့နေဇွန်ကတဲ့အလှရှင်တွေရဲ့မျက်နှာကြည့်စမ်းပါလားဘယ်နဲ့နေကြည်လို့ရှင်လို့ပြုံးလို့ဟုတ်ကဲ့လားဘာကြောင့်များကြည်ရှင်ပြီးတော့ပြုံးနေရတာစိတ်ကကြီးနေလို့ဒါကြောင့်မြတ်စွာဘုရားကမိန်ကြတယ်ယုံကြည်မှုတရားတရားရှိသွားရှိပြီးလှူတဲ့အလှကြောင့်တဲ့ပစ္စည်းဥစ္စာချမ်းသာကြွယ်ဝခြင်းဆိုတဲ့အကျိုးကိုရရင်တဲ့တခြားအကျိုးအပူလေးတစ်ခုရတယ်ဘာအပူလဲလို့ဆိုတော့ယုတ်စင်းအင်္ဂါကြည်လင်လှပခြင်းဆိုတဲ့အကျိုးရသည်တဲ့။ဘာအကျိုးလဲ။ဘာကြောင့်အဲ့ဒီအကျိုးရရတာ။အဲလူစဉ်အခါကစိတ်ကြည်လို့ယုံကြည်မှုတရားတရားရှိသွားရှိပြီးတော့လူတဲ့အတွေ့စိတ်ကြည်လင်းနေတယ်။အဲ့ဒါလို့ကြည်လင်းတဲ့စိတ်ကြောင့်ယုတ်ကြည်လင်းခြင်းအကျိုးကိုရသည်တဲ့။အဲ့ဒါဘုန်းကြီးကဖော့ဖော်လေးပြောတာမြတ်စွာဘုရားကတော့သေချာမိတ်နဲ့အတောဟောတိမဟာတနောမဟာဘောဂောအဘိရူပောဟောတိပါသာတိကောပရမယဝနပောက္ခရတာယသမဏာကတောဟောတိတဲ့အဘိရူပောအစင်းလှသည်ဟောတိဖြစ်၏ ဘာသာဒီကောကြည်လို့မဝသည်ဟောဒီဖြစ်၏ဟောကြည်လို့မဝဘူးတဲ့အဲ့ဒီပုဂ္ဂိုလ်ရဲ့မျက်နှာကြည်တယ်လို့များဘာကြောင့်လဲအဲမျက်နှာကြည်လင်းနေလို့ဘာသာဒီကောကြည်လင်းစေတတ်သည်ဝါတို့ကြည်သောပုဂ္ဂိုလ်တို့၏စိတ်ကိုကြည်နူးစေတတ်သည်ဟောဒီဖြစ်၏ပရမယလွန်သောဝဏပောက်ခရာတာယအစင်းဤတည်နေခြင်းနှင့်တမနာကတောဟောတိပြည်စုံ၏လွန်မြတ်သောအစင်းဤတည်နေခြင်းနှင့်ပြည်စုံသည်ဆိုတာခေပြောပြောရင်တိတ်ချောတယ်ဗောမဟုတ်လားခေပြောပြောရင်ဘာတော့တိတ်ချောတယ်ဘာကြောင့်ယုံကြည်တဲ့တရားတရားနဲ့လှူလို့တဲ့ဘာလှူလှူပြောတာယုံကြည်မှုတရားတရားရှိသွားရှိပြီးတော့လှူတယ်ဆိုရင်ဒီအကျိုးပါပူရတယ်တဲ့ပြီးတော့တက္ကိသန္ဒာနံဒေတိရိုရိုသေးသေးလှူတယ်တဲ့အခုနတရားတရားတစ်ခုပဲဘုန်းကြီးချက်ပြောတယ်နောက်ဟာတွေကြချုံပြောတော့မနော်ဘာကြောင့်လဲဆိုတော့သီးသီးသားတွေဖြစ်လို့တလက်မှပြတယ်ဆိုလို့ရှိရင်တခိုင်းလောက်မြင်တဲ့ပုံကိုယ်တွေဆိုတော့ဒီလောက်ဆိုတော်ပြီဟမ်ပါရဲတခြားလောက်ပဲမြင်သလားတဲ့နေတော့ဒီတော့ရိုးရိုးသေးသေးလှူလို့လှူခြင်းညောင်းတဲ့အဲ့ဒီအလှူကြောင့်ပစ္စည်းဥစ္စာကျောဝါချမ်းသာတဲ့အကျိုးအပြင်တခြားအကျိုးအပူတစ်ခုရတယ်တဲ့အဲ့ဒီအကျိုးအပူကဘာလဲလို့ဆိုတော့မိမိရဲ့ဇကားကိုသူတော်ဘာနာယူခြင်းဆိုတဲ့အကျိုးတဲ့ဩဇာညောင်းတဲ့ပေါ့ဘာကြောင့်အဲ့ဒီအကျိုးရတာတော့ယိုယိုသေးသေးလှူလို့အလူအံပုဂ္ဂိုလ်လည်းယိုသေးသေးလှူတယ်အလူပစ္စည်းပစ္စည်းကိုလည်းယိုသေးသေးလေးတလေးတစားတမွန်တမြတ်နဲ့လှူတယ်အဲ့ဒါလို့လှူလို့ရှိရဲ့အဲ့ဒါယိုသေးသေးလှူတာပဲတဲ့ဒီလိုလှူတဲ့ပုဂ္ဂိုလ်များဟာဒီအလူကြောင့်အလူရဲ့သဘောတဘာဝအရာပစ္စည်းဥစ္စာပြည့်စုံကျေဝါခြင်းဆိုတဲ့အကျိုးရမှာမဟုတ်ချာအဲ့ဒီအပြင်နဲ့အကျိုးအပေါ်ကမိမိစကားသူတော်ဘာနားထောင်ခြင်းအကျိုးဩဇာညောင်းခြင်းအကျိုးရတယ်တဲ့ဆရာတော်ကြီးတစ်ပါးကတော့မိန့်တယ်အဲ့ဒါလို့ဩဇာညောင်းတယ်ဆိုတာတဲ့ဒုံမိုးဓာမိုးတဏ္ဍမိုးနေရတာမဟုတ်ပါဘူးတဲ့အဲ့လိုမိန့်တယ်ဆိုလိုတာဘာမှမမိုးပဲနဲ့ဩဇာညောင်းတယ်တဲ့ဒါပြောတာဘာကြောင့်လဲယိုယိုသေးသေးလှူလို့တဲ့။နောက်ကာလေနဒါနံဒေတိ။သင့်လျော်လျောက်ပတ်တဲ့အခါမှာလှူဒန်း၏တဲ့။သင့်လျော်လျောက်ပတ်တဲ့အခါလှူဒန်းတယ်ဆိုတာ။ဆွမ်းကြိမ်တန်ဆွမ်းလှူတယ်၊သင်္ကန်းကြိမ်တန်သင်္ကန်းလှူတယ်၊ဖြောရမကကြိမ်တန်ဖြောရမကလှူတယ်။သူ့အချိန်နဲ့သူ။ဥပမာနာမကျန်းဖြစ်နေတဲ့အခါမှာဆေးလှူတယ်။ဥပမာနှွေးအခါမှာသင်္ကန်းပါပါလှူတယ်။ဆောင်းအခါမှာအနှွေးသင်္ကန်းလှူတယ်စသည်အဲ့ဒါတော့သူ့အချိန်နဲ့သူတင့်လျော်တဲ့အချိန်မှာလှူတာဟာကာလေနဒါနံဒေတိတဲ့အဲ့ဒါလိုလူကြီးညောင်းအလူကြောင့်ရရှိရမယ့်ပစ္စည်းဥစ္စာကြိုးရတဲ့အကျိုးအပြင်းနဲ့အကျိုးအပိုလေးကဘာရသလဲလို့ဆိုတော့တဲ့မိမိလိုအပ်တဲ့ပစ္စည်းတစ်ခုကိုလိုအပ်တဲ့အချိန်မှာလွယ်လွယ်ကူကူရခြင်းများများရခြင်းအကျိုးတီးကျိုးရတယ်တဲ့အကျိုးပိုလေးကဘာရတာလဲလိုအပ်တဲ့ပစ္စည်းလိုအပ်တဲ့အချိန်မှာလွယ်လွယ်ကူကူလည်းရတယ်များများလည်းရတယ်တဲ့ကာလေနပစုရာအထာအာဂတဟွန်တိတချို့မှဒီခေတ်ဒီအခါမှာမမဆိုကြပါစို့ဆေးခက်ခဲနေတယ်။ဟောကိုကြတော့မခက်ခဲဘူး။လူလည်းကူကူနဲ့ပဲရ။ဘာကြောင့်လဲဆိုတော့အရင်ကအင့်လျော်တဲ့အခါမှာတူရဲလို့စသည်ပေါ့လေ။နောက်ကာလင်နဒါနံဒေတိအနက်ခိတစိတ်တော်ဒါနံဒေတိလှူလိုက်တဲ့ပစ္စည်းပေါ်မှာမညှိမတွယ်ပဲလှူလိုက်တာတဲ့။တချို့ကြတော့လူလာမှညင်ညီတော်တော်လေးလူတဲ့တွန့်ဆုံတွန့်ဆုံနဲ့ဒီလောက်လူမထမရဲ့10လူလိုက်မှထမရဲ့ဖြစ်သေးပါဘူးအဲ10 5ကြလူမပါအ5ကြဆိုတော့လည်းမတော်သေးပါဘူး10တော့ငါဟာလူမဖြစ်မှာဟိုလူကလူထတာ20အဲ ဲ့ဒါသူကလွတ်လွတ်လူတာဟုတ်ကဲ့လားညီညီတွေ့တွေ့လှူနေတာတဲ့အဲ့ဒါလို့လှူလို့ရှိရင်အကျိုးပေးမထက်တာဘူးတဲ့အကျိုးပေးတဲ့အခါကျတော့လေကတိကောက်ပဲချိုးပေးတယ်တဲ့ဒါကြောင့်မလို့လွတ်လွတ်လူလိုက်ရမယ်တဲ့အနက်ဂဟိတစိတ်တော်ဒါနံတေတိကိုနိုင်တလားလှူလိုက်တဲ့ပစ္စည်းပေါ်မှာလုံးဝညှိတွယ်ခြင်းမရှိဘဲနဲ့30နိုင်ဆို30ကိုလွတ်လွတ်ကြည့်လှူလိုက်ရမယ်တကြက်နိုင်နေဆိုတကြက်လွတ်လွတ်ကြည့်လှူလိုက်ရမယ်တဲ့အဲ့ဒါလို့မကြည့်မတွယ်ပဲလှူတဲ့အခါကျတော့တဲ့အဲ့ဒီအလှူကြောင့်ပစ္စည်းဥစ္စာချမ်းသာကြွယ်ဝခြင်းဆိုတဲ့အကျိုးရတဲ့အခါမှာအဲ့ဒီပစ္စည်းဥစ္စာကို3ဆောင်ခံစားရခြင်း3ဆောင်ခံစားနိုင်ခြင်းအကျိုးရတဲ့ညီညီတွယ်တွယ်လှူရင်တော့တဲ့ဒီဒါနအကြောင်းပစ္စည်းဥစ္စာချမ်းသာကြွယ်ဝခြင်းဆိုတဲ့အကျိုးကတော့ရမှာပါတဲ့သို့တော်လည်းအဲ့ဒီပစ္စည်းဥစ္စာကိုအကြောင်းတစ်စုံတရာအကြောင်းမိမိမခံစားနိုင်ဘူးတဲ့ညီတွယ်တွယ်လှူလို့အကြောင်းတစ်စုံတရာအကြောင်းမခံစားနိုင်ဘူးဆိုတာဆိုကြပါစို့ကိုကယောဂဝေဒနာဖြစ်နေတယ်ဥပမာဆိုတော့သွေးတို့ဖြစ်နေတယ်သွေးတို့ဖြစ်နေပြီဆိုလို့ရှိရင်ဝသားလည်းကြိုက်တာလွန်ရောစားကလည်းမစားရဲ့ဟုတ်တယ်မလားဝသားတပိတ်တာ200မကလို့300-400ဖြစ်စေကို့မှာစားနိုင်တဲ့အခြေအနေရှိတယ်ဒါစားကလည်းစားခြင်းနဲ့ဒါပေမဲ့မစားရဲ့ဘူးဘာဖြစ်လို့တော့လူတော့ကညီညီတွဲတွဲလှူခဲ့လို့တွန့်ဆုပ်တွန့်ဆုပ်လှူခဲ့လို့ဆိုကြပါစို့ကိုကလပတ်ကြီးကော်ဖီကြိုက်လိုက်တာလွန်ရောအဲ့ဒါလဲချိုချိုလေးဖြော်မှဒါပေမဲ့ကို့မှာကစီးချိုပါရှိနေတယ်အဲတရားဆိုကြည့်တော့မကြည့်ရဘူးဘယ်နှခွဲတောက်တော့ကို့မှာတောက်နိုင်တဲ့ငွေအင်အားလဲရှိတယ်ဟိုဒါနကြောင့်ဒါပေမဲ့တောက်ရဲဘူးဘာကြောင့်တော့အဲတွန်းတွန်းဆုပ်ဆုပ်လှူခဲ့လို့တဲ့ကျမ်းဂန်မှာဝိထုတခုဖော်ပြထားတယ်အဲဒီတွန်းတွန်းဆုပ်ဆုပ်လှူခြင်းကြောင့်စီဝါဥစ္စာရှိ냐တော့လည်းပဲအဲဒီစီဝါဥစ္စာကိုမခံစားနိုင်မင်းနဲ့ဖြစ်နေတာအဲ့ဒါဖော်ပြထားတယ်ဒါပေမဲ့မပြောပါဘူးနော်ဘာဖြစ်လို့တော့အချိန်စားသွားမှဆိုလို့နော်အချင်းစားတော့မှဆိုနောက်တစ်ခုကအတ္တနိသပရိသအနုပဟိသဒါနံတေတိတဲ့မိမိကိုလည်းမထိပါစေသူတစ်ပါးကိုလည်းမထိပါစေဘဲနဲ့လှူရတယ်တဲ့တခါတရံမှာတချို့လူလှူတာရှိတယ်လေရန်ကုန်မှာလည်းတချို့ဖြစ်တတ်တာပဲတချို့မန္တလေးမှာလည်းရှိတယ်သူအလှူကမန္တကဟေး9000ပေးရတယ်ငါအလှူကြရင်1000ပေးပြီဆောက်သူ့ပေါ်ကြောကျင်တဲ့စေတနာနဲ့လှုပ်တဲ့သူကိုအဲ့တော့သူ့ကိုထိပါစေခြင်းနဲ့စိတ်ရှိတယ်သူ့အလှူကဇက်ပွဲ2ညပါတယ်ငါက4ညတွဲမယ်အထက်မှဒီလိုပဲလှုပ်တယ်ရန်ကုန်ကြတော့သူလူအားဟေဖုန်ကြီးเจ้าမှာအဲ့မခံဘူးစထရင်းဟိုတယ်မှာသွားပြီးတော့အဲ့ခံတယ်အဲ့ဒီမှာထောပတ်ထမင်းနဲ့သူတို့အဲ့ခံတယ်ငါအလှကြလို့ရှင်တော့အင်းအင်းရလိတ်သွားပြီးအဲ့ခံဓမ္မပေါက်ထမင်းတပွဲကို150တန်းတန်းလားအမလေးမတန်ခင်မနေရောတကယ်ပဲရှိတယ်အဲ့ဒါတကယ်ပဲတကယ်ပဲတပွဲ150တဲ့အစရှိသည်ဖြင့်သူတော်ဘာပေါ်ကြောအောင်ဆိုပြီးသူတော်ဘာကိုဂုံတိတ်ခါရုပ်စေလိုတဲ့စိတ်ထားနဲ့လှူတယ်ဆိုလို့ရှိရင်လည်းဒါဟာသူတော်ဘာကိုထိခိုက်အောင်လှူတာပဲမိမိထိခိုက်အောင်လှူတာကတော့လှူတဲ့အခါမှာကုသိုလ်စိတ်ဖြစ်အောင်မလှူဘဲနဲ့အကုသိုလ်စိတ်တွေနဲ့ရောလှူတာဟာမိမိထိခိုက်အောင်လှူတာပဲတနည်းနိုင်တယ်လို့မလူပဲနဲ့နိုင်တာတဲ့ပို့ပြီးမနိုင်ရင်ကလှူတယ်ကိုတတ်နိုင်တာကတသိမ့်မဲ့တတ်နိုင်တဲ့အလှူကသုံးသိမ့်ကိုလှူတယ်အဲ့ဒါကိုထိခိုက်တယ်ဒီလိုမလုပ်ရဘူးနောက်တစ်ခုထိခိုက်တာရှိသေးတယ် ကိုလူလူလိုက်တဲ့မဲဒီလူကြလို့ရှင်တော့ဆိုင်းကောင်းကောင်းအတန်ချက်သက်ကောင်းကောင်းထဲမဲ့ဆိုဆိုင်းကောင်းကောင်းငှားတယ်ငှားပြီးတော့တမျိုးလုံးကြအောင်အကျယ်ကြီးဖွင့်တယ်ဒါရင်ဘာဖြစ်တော့နားထောင်လို့ကောင်းတော့ဟုတ်လားကြားတဲ့လူတွေသဘောမကျောက်လားမလေးတခြင်းကကောင်းတာဟေးတပြုံညုံတတိုင်နိုင်နေဟမ်အဲ့ဒီထဲမှာဘေရောကမစင်မမတရတဲ့အယတ်သူအယတ်သားအဆူကျော်တွေအတက်ပြီးអော်တဲ့အခါကျတော့ပြီးရောအဲ့လိုမပြောတော့နော်အဲ့လိုမပြောတော့ဂိုင်းအဲ့ဒါသူတို့ကထိခိုက်တယ်လားမထိခိုက်ဘူးလားသိထိခိုက်တာပေါ့ဘုန်းကြီးတို့ဆိုလို့ရှိရင်ကြောင်းမှတရားပွဲတော့မှဖွင့်နေပါလေအပြင်းမထောက်ကြနဲ့အထက်ရလူကြားရုံပဲလောက်ကြဆိုဆောင်းပေါက်တော့ပဲအဲတခြားတချို့ကြောင်းနေလို့တော့အမြင်မထုံဘာကြောင့်လဲဆိုတော့တရားပင်ဖြစ်တော်လည်းပဲတရားမကြိုက်တဲ့ပုဂ္ဂိုလ်ကလည်းရှိသေးတယ်မဟုတ်လားအဲ့ဒီပုဂ္ဂိုလ်ကြိုက်ရင်သူတို့နားမငြီးဘူးလားအဲနားငြီးရင်အကုသိုလ်မဖြစ်ဘူးလားဒီလိုဆိုရင်သူများမထိခိုက်ဘူးလားထိခိုက်တယ်ဒါကြောင့်မဟုတ်လို့လိုအပ်တဲ့လောက်ပဲကြားအောင်လုပ်ကြဒီလိုလုပ်ရတယ်အစရှိသည်ဖြင့်ပေါ့လေမိမိကိုယ်လည်းမထိခိုက်စေသူတို့ဘာတွေကိုလည်းသူတို့ဘာကိုလည်းမထိခိုက်စေပဲနဲ့လူရဲနဲ့အဲ့ဒီဒါနကြောင့်ပစ္စည်းဥစ္စာကျောဝချမ်းသာရဲ့ဆိုတဲ့အကျိုးအပြည့်အကျိုးအပူရတယ်အဲ့ဒီအကျိုးအပူကအင်မတန်နှစ်သက်စရာကောင်းတယ်ကြားဘူးရတာမကြားဘူးဘုနော်ကြားဘူးခြင်းလားဘာကြောင့်ကြားဘူးခြင်းလဲနားလေခြင်းလို့ဟုတ်ကဲ့လားဘသူကမှမထိပါရအောင်လှူတဲ့ဒါနကြောင့်ရတဲ့ပစ္စည်းကိုတဲ့ရန်သူမျိုး၅ပါးမနှိမ့်ဆက်မဖြည့်ဆည်းနိုင်ဘူးတဲ့ဟောအဲ့ဒီအကျိုးရတယ်မကောင်းဘူးလားဘာအကျိုးရလဲရန်သူမျိုး၅ပါးမနှိမ့်ဆက်မဖြည့်ဆည်းနိုင်ဘူးတဲ့ရန်သူမျိုး၅ပါးဘာတွေတော့ရေမီမင်းဟောသူမချစ်မနှစ်သက်သောအမွေခံဆိုတဲ့ကျန်ကကအဲ့လိုတိတိကျကျပြောတယ်မချစ်မနှစ်သက်သူလောက်ကလေးမဟုတ်မချစ်မနှစ်သက်သောအမွေခံဆိုတဲ့အပိယောဒါယာတော့တဲ့မချစ်မနှစ်သက်သောအမွေခံဆိုတဲ့ရေကြီးရလဲပျက်စီးနိုင်တယ်တဲ့မီးလောင်ရလဲပျက်စီးနိုင်နေတဲ့မင်းယူရင်လည်းပျက်စီးနိုင်နေတဲ့ပြီးတော့သခိုးခိုးရင်လည်းပျက်စီးနိုင်နေဓမြတော့မပါပါလားဟမ်မပါပါလားဓမြပါလေသခိုးဓမြဒီလိုဆိုကိုဘိုက်နိုင်ကြနေနော်ဟမ်တခိုးဓမြကပိုင်း၌အနုညာစီသူအကုန်ပေါ်ဟုတ်ကဲ့လားအဲသူတို့ကဒီစီးပွားဥစ္စာကိုမဖြည့်ဆည်းနိုင်ဘူးတဲ့ကိုရထားတဲ့စီးပွားဥစ္စာမဖြည့်ဆည်းနိုင်ဘူးတဲ့အမွေခံဆိုးကလည်းမဖြည့်ဆည်းနိုင်ဘူးတဲ့ gain ဒီလူဘလောက်ကောင်းလဲနော်အဲ့ဒီရေရဲ့မီးရဲ့မင်းရဲ့ခိုးသူရဲ့မချစ်မနဲ့တော့အမွေခံဆိုးရဲ့ဒီ၅ယောက်တည်းကဘယ်သူအဆိုးဆုံးတော့အားလုံးဆိုတယ်ဒါဒီမိုကရေစီပဲပေါ့ဟုတ်လားအားလုံးဆိုတယ်တခုမှမကောင်းဘောเนาะမကောင်းဒါကြောင့်အဲ့ဒီတခုမှမကောင်းတာတွေနဲ့မတွေ့ကြရင်မိမိသူတို့ကဘယ်သူမှမထိပါရအောင်လူပါဒီလိုမဟုတ်လားဒီတော့ဒီကနေ့သွမ်းလူသားသင်္ကန်းလူတယ်ကြောင်းလူတယ်မြေလူတယ်တန်ရှင်းလူတယ်ဆိုတော့အလှရှင်တွေလူတဲ့အလှဟာဒီ၅မျိုးနဲ့ဒီအင်္ဂါ၅ပါးနဲ့ပြည့်စုံနေဆိုရင်တပ်ပုရိသဒါနခိုင်အေးရထကြတော့တဲ့ဒီတော့တပ်ပုရိသဒါနတော်ကောင်းလို့ သူတော်ကောင်းတို့လူနည်းတဲ့သူတော်ကောင်းတို့လူနည်းလူတယ်ဆိုလို့ချင်းအခုပြောတဲ့အကျိုးအပူလေးတွေရတယ်တဲ့ရုပ်ဆင်းအင်္ဂါတင်းနဲ့လှပခြင်းအကျိုးအပူရတယ်တဲ့လိုအပ်တဲ့ပစ္စည်းလိုအပ်တဲ့အချိန်မှာလွယ်လွယ်ကူကူရခြင်းအကျိုးရတယ်တဲ့နောက်တစ်ခါမိမိရဲ့စကားကိုသူတော်ဘာနားထောင်ခြင်းဩဇာညောင်းခြင်းအကျိုးရတယ်တဲ့ရတဲ့ပစ္စည်းကိုသုံးဆောင်ခံစားနိုင်ခြင်းအကျိုးရတယ်တဲ့မိမိဖျားထားတဲ့ပစ္စည်းကိုရံမြုံငါးပါးမထိပါနိုင်ခြင်းဆိုတဲ့အကျိုးကိုရသည်တဲ့ယုံကြည်၍လူယိုသေးလူပေလူသင်လျောကညှိတွဲမရှိကိုမထိသူထိကင်းစေရတပုရိသဤငါဝမုတ်ချကြူပေတာတပုရိသဤဒါနမုတ်ချကြူပေကြူကြည်တာဆိုယုံကြည်၍လူယိုသေးလူပေလူသင်လျောကယုံကြည်၍လူယိုသေးလူပေလူသင်လျောကသောသောဤတွေသူတွေသူတွေသူတွေသူတွေညှိတွေမရှိညှိတွေမရှိကိုမထီသူထီကင်းစေရာသုသတ္တုရိတာဤဒါနမုတ်ချကြိုကြည်တာသတ္တုရိတာဤဒါနမုတ်ချကြိုကြည်တာသို့ယုံကြည်၍လူတို့လောက်ပြီနော်အဲ့ဒီအကျိုးတွေကတော့လောကီကျိုးတွေပေါ့ဟုတ်တယ်မလားရုပ်ဆင်းရဲ့နာဆင်းရဲ့တွဲဆန်နေတဲ့အတွေ့ချမ်းသာတက်တဲ့အကျိုးမဟုတ်ဘူးတဲ့ဒါကြောင့်မလို့ချမ်းသာတက်တဲ့ဆင်းရဲမဖက်အကျိုးစီးတည်ဟူသောနိဗ္ဗာန်ချမ်းသာအကျိုးကိုဒီကနေ့ပြရတဲ့ဒါနကောင်းမှုအစွစုအကြောင်းထောက်ပံ့ပြုလို့ရရပါလို့ဤလို့ရည်ရွယ်ချက်ဥဒေချက်ပေးပြီးတော့လှူဒန်းရမယ်အဲ့ဒါလို့လှူဒန်းပြီဆိုလို့ရှိရင်တော့မိမိမှာပစ္စည်းဥစ္စာပြည့်စုံတာနဲ့အမြတတိပဌာန်လေးပါပွားများအထုတ်ဖို့ရစိတ်ထဲမှာဖြစ်ပေါ်လာတယ်အဲ့ဒီဒါနအကြောင်းထောက်ပံ့ပြုတတိပဌာန်လေးပါပွားများအထုတ်ဖို့အကြောင်းစိတ်ထဲမှာဖြစ်ပေါ်လာတဲ့အခါမှာတတိပဌာန်တရားလေးပါပွားများအထုတ်တော့ဒီဒါနအကြောင်းပြုလို့ပဲဝိပဿနာတတိဝိပဿနာသမာဓိဝိပဿနာဉာဏ်လေးတစ်ဆင့်နဲ့တစ်ဆင့်ရင်ကြပြီမဲ့ညာဖုန်ညာအထိဒီဒါနာကောင်းမှုအကြောင်းထောက်ပံ့ပြုလို့ရနိုင်ပြီတဲ့အဲ့ဒီဒါနာမျိုးကိုဝတ္တဝိဝတ္တနိဗ္ဗိတဒါနာဝဆင်းရဲ့ကင်းရနိဗ္ဗာန်ကိုမိတဲ့ဒါနာလို့ခေါ်သည်တဲ့ဒါကြောင့်မယ်ဘုန်းကြီးတို့ဒီပရိသတ်လည်းပဲအဲ့ဒီဒါနာမျိုးလှူခဲ့လို့အခုဝဆင်းရဲ့ကလွတ်မြောက်ကြောင်းတရားကောင်းတရားမှန်နေနာနိုင်တဲ့အခြေအနေရတာမဟုတ်လားတကယ်လို့များအဲ့ဒီဒါနတွေမပြုတ်ခဲ့ဘူးဆိုလို့ရှိရင်တော့ဒီလိုတရားနာဖို့ဝေးရောတရားဟောတဲ့ကြားတဲ့ကဝေးဝေးကရှောင်မှာမဟုတ်လားအဲ့တော့ဒီလိုတရားကိုလာပြီးတော့အညောင်းခံအပင်မန်းခံအပူအိုက်ခံပြီးလာနာတယ်ဆိုတဲ့ကရှိကဒါနကောင်းမှုပြုစဉ်ကဝဆင်းရဲ့လူကြောင်းအကျင့်ကောင်းအကျင့်မှန်နေကျင့်ကြံပွားများအထောက်နိုင်ရပါလို့ဤလို့ရည်ရွယ်ချက်ထားပြီးပြုခဲ့လို့ဒီလိုအကျိုးတရားတွေရတာဒါကြောင့်မယ်ဒီကနေ့ဗာဒေသနာနာရမယ်တဲ့ဗာတဲ့တန်လာတုတ်တန်လာတုတ်ဆိုတာဘာတော့ဗာတဲ့ ဆုတရားမလေတရားလည်းကြောက်စရာကြီးပါလားနော်ဆုတရားလည်းနော်အဲ့ဒီဆုဟာဘာနဲ့နှိုင်းတာလဲဆိုတော့ဒုက္ခဝေဒနာနဲ့နှိုင်းပြီးမြတ်စွာဘုရားဟောတာဒီလိုမဟုတ်လားအဲ့တော့မနေ့ကပြောခဲ့ပြီဝေဒနာဆိုတာဝေဒနာရဲ့သဘောဝေဒနာရဲ့သူ့တစ်ခုတည်းသောသဘောကခံစားမှုသဘောတက်တက်ပဲတဲ့ဒါတစ်ခုတည်းသောသဘောပဲအဲ့ဒီတဲ့တိုးချက်တွေးမယ်ဆိုလို့ရှိရင်တော့ဝေဒနာနှစ်ခုသုံးခုငါးခုစသည်အဲ့လိုဘွေပြသွားတယ်ဒီတော့ပထမဆုံးဝေဒနာတစ်ခုရဲ့သဘောကိုဓမ္မဝဝဋ္ဌံ၄ပါးနဲ့ဝေဖန်ပြီးယူရတယ်ကြည့်ရတယ်ဓမ္မဝဝဋ္ဌံတရားဓမ္မဝဝဋ္ဌံ၄ပါးဆိုတာတရားတစ်ခုတစ်ခုရဲ့သဘောကိုပိုင်းပိုင်းခြားခြားသိအောင်စိစိဝေဖန်ကြည့်တဲ့ညာဓမ္မဝဝဋ္ဌံဘလို့ဝေဖန်ရသလဲဆိုတော့ဒီတရားတစ်ခုရဲ့လက္ခဏာသူရဲ့ပင်ကိုယ်ရင်းသဘာဝအမှတ်ကြောင်းလက္ခဏာနောက်ရတဒီတရားရဲ့သူလှုပ်ဆောင်တဲ့လုပ်ငန်းကိစ္စနောက်ပစ္စုပ္ပတ္ထဒီတရားကိုယောဂီရှုတဲ့အခါကျတော့ရှုတဲ့ယောဂီရဲ့သဏ္ဍာန်မှာဒီတရားဟာဘလို့သဘောသဘာဝရှိတယ်လို့ယောဂီဉာဏ်ထဲမှာထင်လာသိလာဖို့နောက်တစ်ခုကဗဒ္ဒဋ္ဌံဗဒ္ဒဋ္ဌံဆိုတာဒီတရားဖြစ်ပေါ်ခြင်းရဲ့အနိကဆုံးအကြောင်းဒီတရားဖြစ်ပေါ်ခြင်းရဲ့အနိကဆုံးအကြောင်းအဲ့ဒါလို့၄မျိုးနဲ့ခွဲခြားဝေဖန်ပြီးကြည့်ရတဲ့တဲ့ပရမတ္ထတရားခေါ်တဲ့အဟုတ်ရှိတကယ်ရှိတရားမှန်သမျှဒီတန်းဝေဖန်ရတယ်ဒီတော့ဝေဒနာကိုတော့ဝေဒိယတိတိဝေဒနာအာရမဏနုဘဝလက္ခဏုဘဝနာလက္ခဏာဝေဒိယတိတိခံစားတတ်သောကြောင့်ဝေဒနာဝေဒနာမီခံစားတတ်လို့ဝေဒနာခေါ်တယ်။ဘာကြောင့်ဝေဒနာခေါ်တော့ချမ်းသာခံစားတယ်ဆင်းရဲခံစားတယ်မချမ်းသာမဆင်းရဲသဘောခံစားတယ်အဲ့ဒါခံစားတယ်ချမ်းသာခံစားတယ်အမလေးပျော်လိုက်တာဟေးကောင်းလိုက်တာချမ်းမြေ့တာတရားအထုရဟောမပျော်ဘူးလားသိကြရဲ့လားညဆယ်နှစ်ကြီးကအိတ်လိုက်တာ၄နှစ်ကြာမှထားတာပျော်ရောအဲ့ဒီပျော်နည်းမျိုးလားဘလို့လဲဝန္တာရာကျဉ်နူရာရှင်လန်းတာဟုတ်ကဲ့လားပျော်လားမပျော်လားဆိုတာကြည့်ပါအခုတရားနာတာကြားလှပြီကဲတယောက်ငိုက်ကြလားငိုက်ဘူးမငိုက်ရင်မပျော်ဘူးပေါ့မဟုတ်ဘူးလားငိုက်ရင်နော်ပျော်ရပေါ့ဒါအဲ့ဒီပျော်တယ်ရှင်တယ်ကောင်းတယ်ဆိုတဲ့ချမ်းသာမှုခံစားတယ်ဆိုတာဘသူကခံစားရတယ်ဟမ်စိတ်ကခံစားရလူကခံစားရမဟုတ်ဘူးလားဘာခံစားရသိကြသလားအဲ့ဒီစိတ်ကိုခံစားတဲ့စိတ်ကိုဝေဒနာလို့ခေါ်တယ်ဒါပြောတာဝေဒိယတိတိဝေဒနာခံစားရတော့ကြောင့်ဝေဒနာဟုတ်တယ်မဟုတ်လားလူကခံစားတဲ့ဆိုလို့ရှိရင်မှားသလားမှန်သလားလူမှခံစားတတ်တဲ့သဘောမရှိဘူးဘာမှမခံစားရတဲ့သဘောရှိတယ်စိတ်မှမခံစားရတဲ့သဘောရှိတယ်ဒါကြောင့်မလို့ခံစားတတ်တဲ့သဘောကိုဝေဒနာခေါ်တယ်စိတ်ပဲသိကြသလားမခံစားတဲ့သဘောခံစားရလဲစိတ်ပဲကောင်းတဲ့သဘောသာယာနှစ်သက်တဲ့သဘောခံစားရလဲစိတ်ပဲနာတဲ့သဘောခံစားရလဲစိတ်ပဲအယတ္တရှိတဲ့သဘောခံစားရလဲစိတ်ပဲဟုတ်တယ်မဟုတ်လားယောဂီများတရားထိုင်တဲ့အခါကျတော့မိနစ်20လောက်ထိုင်လာတော့ညောင်းလာတာကျဉ်လာတာကြိုက်လာတာနာလာတာဒီလိုမရှိဘူးလားရှိတယ်ဟုတ်တယ်မဟုတ်လားဆိုကြပါစို့ဓမ္မလင်ခွေးထိုင်ထားလို့မလို့ဒူးကနာလာပြီဒါမှမဟုတ်ညောင်းလာအဲ့ဒီဒူနာရာဒူညောင်းတာဟာဘာခေါ်သလဲဝေဒနာဟုတ်တယ်မဟုတ်လားဘာကနာရာလဲဒူကနာတယ်ဘာညောင်းတာလဲဒူကညောင်းတယ်ဟောဘယ်ရောက်သွားဝေဒနာဘယ်ရောက်သွား ဒူးရောက်သွားဟင်ဒါဖြင့်ခံစားရဒူးပေါ်ဟမ်ဟုတ်ကလားခံစားရယုတ်လားနန်လားဒူးပါနူးနာပါလေဆိုမှဘယ်နဲ့ကြောင့်နန်းနေလဲဟမ်ဒူးနာပါလေဆိုမှနာနေတာဒူးကြီးပဲဘာကြောင့်နာနေတော့ဘလို့ဘလို့ဟမ်ဒူးကနာတယ်စိတ်ကခံစားတယ်တဲ့ဩနာတာနဲ့ခံစားတာနဲ့တခြားစီနာတယ်ဆိုတာရုပ်တွေအစင်မပြေသောပေါင်းစပ်မှုဖြစ်နေတာမဟုတ်လားရုပ်ချင်းအစင်မပြေတဲ့ပေါင်းစပ်မှုထိခိုက်မှုဖြစ်နေတာအဲ့ဒီအပေါ်မှာခံစားတာကစိတ်ဒီလိုမဟုတ်လားဒါကြောင့်မလို့ဝေဒိယတိတိဝေဒနာခံစားတတ်သောကြောင့်ဝေဒနာနာရခံစားတာလည်းစိတ်ကျင်နာခံစားတာလည်းစိတ်တောင်းတာတင်းတာကြိုက်တာခဲတာခံစားတာလည်းစိတ်မသိကြဘူးလားသိကြတယ်ဒီတော့အဲ့ဒီဝေဒနာဟာသူ့ပင်ကိုယ်ရင်းသဘောအပြင်ခံစားခြင်းသဘောရှိတယ်သူလုပ်ငန်းကိစ္စကဘာလဲလို့ဆိုတော့အာရမဏရတာနုဘဝနာလက္ခဏာတဲ့အာယုံရဲ့အရာသာကိုခံစားတတ်တဲ့ကိစ္စရှိတယ်ဟောလွယ်လွယ်လေအာရမဏရတာနုဘဝနာလက္ခဏာအာယုံရဲ့အရာသာကိုခံစားခြင်းသဘောဟာသူရဲ့ပင်ကိုယ်ရင်းသဘောအာယုံရဲ့အရာသာဆိုတာကောင်းရင်ကောင်းတဲ့သဘောပေါ့အာယုံကကောင်းတယ်လှတယ်ตายာစရာရှိတယ်ဆိုလို့ချင်းကောင်းတယ်လှတယ်ตายာတဲ့သဘောကိုခံစားတာဓာတုပင်ကိုရင်းသဘောအာယုံကမကောင်းမှုဆိုတယ်ဆိုမကောင်းတာဆိုတာကိုပဲခံစားတာဟာသူရဲ့ပင်ကိုရင်းသဘောတခါဝိတ္တယရတာတံဘောကဝိတ္တယတံဘောကရတာအာယုံကို၃ဆောင်ခံစားကြတဲ့သဘောရှိတယ်တဲ့အာယုံ၃ဆောင်ခံစားရတဲ့သဘောဆိုတာအာယုံရဲ့အရာသာကို၃ဆောင်ခံစားရတဲ့သဘောဆိုလိုတာကနာပြီဆိုကြပါစို့နားတယ်ဆိုလို့ရှိရင်နားတယ်လို့ခံစားနေတာဟာဝေဒနာအဲ့ဒီနားတဲ့သဘောကိုထပ်ပြီးတွေ့နေတာဟာနားတဲ့အာယုံရဲ့နားတဲ့သဘောကိုခံစားနေတာအဲ့ဒါကိုပဲဝိတ္တယဝိတ္တယတံဘောကရတ္တအာယုံရဲ့အရာဝိတ္တယရတ္တတံဘောကရတ္တအာယုံရဲ့အရာတာကိုခံစားတတ်တဲ့သဘောပဲဒီတော့ပစ္စုပ္ပတ္ထယောဂိညာမှာဘယ်လိုထင်လာတယ်လို့ဆိုတော့တဲ့ဒုက္ခဒုက္ခပစ္စုပ္ပတ္ထနာချမ်းသာတဲ့သဘောဆင်းရဲတဲ့သဘောကောင်းတဲ့သဘောအခံခက်တဲ့သဘောပဲလို့ယောဂိညာမှာထင်လာတယ်တဲ့အဲ့တော့ယောဂီကဒုနာလို့နာတယ်နာတယ်ရှုတော့စိတ်ကနာတဲ့အပေါ်မှာပိုးပြီးတော့တည်ငြိမ်လာလေနာတဲ့သဘောပိုးသိလေမသိဘူးလားအဲ့သိတဲ့အခါကျတော့ဒီနိုင်ထူသွားပြီဘယ်ချိန်ကစလိုက်တာဟမ်3နာရီ15စလို့ဆို15မိနစ်ကြာနေတော့ဗောနော်ဒီတော့ယောဂိညာမှာထင်လာတယ်တဲ့အဲ့တော့နာတယ်နာတယ်နာတယ်ရှုတဲ့အခါကျတော့စိတ်ကနာတဲ့သဘောပေါ်ပိုးတည်ငြိမ်လာတယ်ပိုးတည်ငြိမ်လာတဲ့အမြမခံစားတဲ့သဘောပိုးထင်ရှားမလာဘူးလားထင်ရှားလာတော့ဩဒီဒုနာတယ်ဆိုတာသို့မဟုတ်နာတယ်ဆိုတာမခံစားတဲ့သဘောပဲလို့ယောဂိညာထင်မလာဘူးလားပိုးပြီးရှုလို့ပိုးသိလေမခံစားတဲ့သဘောအခံခက်တဲ့သဘောအနေဆိုးတဲ့သဘောလို့ဒီလိုသိမလာဘူးလားအဲ့ဒါလို့သိလာတာပစ္စုပ္ပတ္ထံတဲ့ရှုတာကအဲ့ဒါလို့သိဖို့ကိုရှုတာအနေခက်တဲ့သဘောပါလားအခံခက်တဲ့သဘောပါလားအနေဆိုးတဲ့သဘောပါလားမခံစားတဲ့သဘောပါလားဆင်းရဲနေတဲ့သဘောပါလားလို့မကောင်းတဲ့သဘောပါလားလို့အဲ့ဒါလို့သိဖို့ရှုတာဘာကြောင့်အဲ့ဒါလို့သိဖို့ရှုရတာလဲဆိုတော့ကောင်းတယ်လို့ထင်နေလို့မထင်ဘူးလားကဲအရာရာမှကောင်းတယ်လို့မထင်ဘူးလားထင်တယ် အစင်တစ်ခုခုမြင်ရတာလည်းကောင်းတယ်အတန်တစ်ခုခုကြားရတာလည်းကောင်းတယ်အနန္တတစ်ခုခုနားရမွေးရတာလည်းကောင်းတယ်အရာတစ်ခုစားသောက်ရတာလည်းကောင်းတယ်အထီးတွေတစ်ခုထွေးရတွေ့ရတာလည်းကောင်းတယ်စသည်ဖြင့်ကာမဂုဏ်အာယုံ၅ပါးမြင်ကြနံစားထိတွေ့ပြုလို့ရသမျှအကောင်းကြီးပဲလို့စိတ်ကယူဆထားတယ်အဲ့ဒီယူဆရတာအခုတရားထိုင်နေတဲ့အခါကျတော့ဒုက္ခနာရတွေ့တော့နာရယ်နာရယ်ရှုတော့မှအော်ယုံနဲ့နံရှိနေသမျှတို့ဒီမခန္ဓာရဲ့သဘောဆင်းရဲတဲ့သဘောအမြဲရှိနေပါလားလို့ညာနဲ့မှသက်ဝင်မလာဘူးလားအဲ့ဒီသက်ဝင်လာတာဟာဒုက္ခဝေဒနာရဲ့ပစ္စုပ္ပန်ကိုကောင်းကောင်းကြီးသိလာအဲ့ဒါလို့သိလိပြီဆိုလို့ရှိရင်တော့ဒီတိုင်းမဲ့ဘာရှိရှိမခန္ဓာရဲ့သဘောဆင်းရဲတဲ့သဘောဖြစ်ပြီးပြည့်နေလို့မလို့မကောင်းတဲ့သဘောဒီသဘောတွေပဲတွေ့နေမယ်ဆိုလို့ရှိရင်ဒီယုတ်ဒီနံပေါင်းစပ်ထားတဲ့ဒီခန္ဓာကိုယ်ကြီးကိုလူလို့ယူဆအောင်မလားမယူဆတော့ဘူးဒီခန္ဓာကိုယ်ကိုသဘောကြအောင်မလားမကြတော့ဘူးဒါဖြင့်ကိုယ်ခန္ဓာကိုယ်မှလူလဲလူလဲမယူဆကိုယ်ခန္ဓာကိုယ်လဲမယူဆသဘောလဲမကြဘူးဆိုရင်သူမြခန္ဓာကိုယ်ပေါ်ပို့ပြီးတော့မကြတာပေါ်ပို့ပြီးတော့ပုဂ္ဂိုလ်တ attva ငါလို့မယူဆတော့တာပေါ်မဟုတ်ပေဘူးလားအဲ့ဒါလို့ဆိုလို့ချင်းမိမိယုတ်ခန္ဓာနာခန္ဓာအကြောင်းပြုပြီးတော့လည်းပဲตายတတ်မဲ့နှက်သက်မှုမဖြစ်ဟုတ်တယ်မဟုတ်လားဒုရမယောက္ခန္ဓာနာခန္ဓာအကြောင်းပြုပြီးတော့လေတာယာနှစ်သက်တတ်မဲ့မှုမဖြစ်ဒီလိုဆိုတော့ကိလေသာငြိမ့်မသွားဘူးလားဘာကြောင့်ငြိမ့်တယ်လဲတတ်မဲ့မှုကင်းလို့တတ်မဲ့မှုကင်းတာဒီပင်လေကိလေသာငြိမ့်နေမဟုတ်လားဘာကြောင့်တတ်မဲ့မှုကင်းတာလဲအမှန်တိုင်းသိလို့ဘာကြောင့်အမှန်တိုင်းသိတာလဲရှုလို့ဒီလိုမဟုတ်လားအဲ့တော့ဝေဒနာဒုနာတဲ့ဝေဒနာကိုရှုရာကနေပြီးတော့အဲ့ဒီသဘောတစ်ခုသိတာနဲ့တခြားသဘောတွေကိုလည်းပဲစိတ်ကရှင်းပြီးတော့ဒီလိုကြီးပါပဲလားလို့သဘောပေါက်လိုက်တဲ့အခါကျတော့ဒုနာရာရဲ့မခန္ဓာတဲ့သဘောသိတာကပစ္စခဉာဏ်တိုက်ရိုက်သိတဲ့ဉာဏ်နဲ့အဲ့ဒါထောက်ဆပြီးတခြားဟာတွေလည်းဒီလိုပဲမကောင်းတဲ့ဟာတွေမခန္ဓာတဲ့သဘောတွေပဲလို့မှန်းဆပြီးတော့သိတာကအနုမာနဉာဏ်၊ဉာဏ်ဉာဏ်လို့လည်းခေါ်တယ်၊ဉာဏ်ဥပဒနာလို့လည်းခေါ်တယ်။အဲ့ဒါဟာရှုလို့ရှိရင်သိနိုင်ပြီတဲ့ပစ္စုပ္ပတ္ထာ။ပထမကအာယုံရဲ့အရာတာကိုခံစားတဲ့သဘော။ဒုတိယကအာယုံရဲ့အရာတာကိုသုံးဆောင်တဲ့သဘော။တတိယကဆင်းရဲတဲ့သဘောပဲမခံတာတဲ့သဘောပဲသို့မဟုတ်ချမ်းသာတဲ့သဘောပဲကောင်းတဲ့သဘောပဲလို့ယောဂီရဲ့ဉာဏ်ထဲမှာသက်ဝင်သိမြင်လာတဲ့သဘောအဲ့ဒီသုံးမျိုးအဲ့ဒါဓမ္မဘဝထံခေါ်တယ်ဒါဖြစ်ရင်နောက်ဆုံးဓမ္မဘဝထံဖြစ်တဲ့ဒီခံစားမှုဝေဒနာဘာကြောင့်ဖြစ်တယ်လဲအကြောင်းသူရဲ့အနိကဆုံးအကြောင်းဆိုကြပါစို့ပန်းမွင်လေးလှလာလေးတခုမြင်လိုက်တယ်နှင်းစီပွင့်နှင်းစီပွင့်အပွင့်ကာကာကြီးနဲ့လှလာကြီးတွေ့လိုက်တဲ့အခါကျတော့အမလေးလှလိုက်တာဟဲ့စိတ်ထဲကမဖြစ်ဘူးလားလှလိုက်တာဟဲ့မလေးငါနဲ့ခူးလိုက်ရကောင်းမှာပဲမဟုတ်လားမလုပ်ဖို့တော့ဟမ်ဘုရားတင်ဖို့ပဲဖြစ်မှာပေါ့ဘုန်းကြီးကတော့နေဆိုတော့ပန်လို့ပဲရမလဲမဟုတ်ဘူးလားဒါပဲရှိတော့ဘုရားတင်ဖို့ပဲဖြစ်မှာပေါ့ဟိုးနောက်ကယောဂီတွေကြတော့အဲ့ဒီစိတ်တန်းဖြစ်ပါမလားဘယ်စိတ်ကအရင်ဖြစ်မလဲမလေးငါ့နဲ့ပန်လိုက်ရရင်တော့ဟေးမိမ့်မလားပန်းပန်းတပွင့်တန်နဲ့ဟုတ်တယ်မဟုတ်လားပထမအဲ့ဒီစိတ်ဖြစ်တော့နောက်ကမင်းငါဟာယောဂီပါလားမဖြစ်ပါဘူးအဲ့ဒါဖျားတယ်မှပဲလို့နောက်ကြမှလမ်းလွဲယူရတာနော်ဒီတော့ဇလုံးသားကလှလိုက်တာဟဲ့ဆိုတာပန်းပွင့်ရဲ့လှတဲ့သဘောကိုခံစားတာမဟုတ်ဘူးလားလှတဲ့သဘောကိုခံစားတာအဲ့ဒီလှတဲ့သဘောလေးကိုမြုပ်နေတာဟာသုံးဆောင်နေတာသုံးဆောင်နေတာဒီတော့အဲ့ဒီလှတဲ့သဘောကိုခံစားတဲ့ဝေဒနာလေးဘာကြောင့်ဖြစ်တယ်လဲအဲ့ဒီပန်းမွင်ကြီးများမျက်မမြင်သွားလို့ရှိရဲ့အဲ့ဒီစိတ်ဖြစ်ပါမလားဘာဖြစ်လို့မျက်စိမြင်တဲ့လူရဲ့ရှေ့မှာပန်းမွင်မရှိရင်ရောဖြစ်ပါမလား န္ဓာမှုမဖြစ်ဘူးเนาะဒါဖြင့်ခန္ဓာမှုကဘာကြောင့်ဖြစ်တာတော့ဘာလဲဘလို့အာယုန်နဲ့ဓွာရတွေ့ဆုံမှုကြောင့်ဖြစ်သည်ဟုတ်တယ်မလားတနည်းပြောမယ်ဆိုလို့ရှိရင်အာယုန်နဲ့အာယတနာတွေ့ဆုံမှုကြောင့်ဖြစ်သည်အာယုန်ဆိုတာအဆင်းအာယတနာဆိုတာမျက်စိဟုတ်တယ်မလားအာယုန်ဆိုတာအသံအာယတနာဆိုတာနာအာယုန်ဆိုတာအနံအာယတနာဆိုတာနှခေါင်အာယုန်ဆိုတာအရသာအာယတနာဆိုတာရှားအာယုံဆိုတာထိတွေ့စရာသဘောအာယတနာဆိုတာကိုဟုတ်တယ်မဟုတ်လားအာယုံဆိုတာကြံတွေ့စရာသဘောအာယတနာဆိုတာစေဒီလိုမဟုတ်လားဒါဖြင့်ခံစားမှုဝေဒနာဘာကြောင့်ဖြစ်တယ်လဲပါတယ်အာယုံနဲ့ဓာရတွေ့ဆုံမှုကြောင့်အာယုံနဲ့အာယတနာတွေ့ဆုံမှုကြောင့်ဟုတ်ပါမလားသိကြရဲ့လားဘယ်မှာတွေ့ဘူးလို့တော့ကျောင်းထဲမှာတွေ့ဘူးတယ်အာယတန6ပါးကြောင့်အာယုန်နဲ့တွေ့ဆုံမှုဖြစ်သည်တွေ့ဆုံမှုကြောင့်ခံစားမှုဖြစ်သည်ခံစားမှုကြောင့်တာယာတတ်မဲ့မှုဖြစ်သည်တာယာတတ်မဲ့မှုကြောင့်စွဲလန်းမှုဖြစ်သည်ဆွဲလန်းမှုကြောင့်ပြုလုံးမှုဖြစ်သည်ပြုလုံးမှုကြောင့်ဘာတွေဖြစ်သည်ဘဝသည်တဖန်ဖြစ်ရပြန်သည်ဘဝသည်ဖြစ်ခြင်းကြောင့်ပူရသည်နာရသည်တေရသည်စိုးရိမ်ပူဆွေးမှုကြွေကြရသည်ကိုယ်ဆင်းရဲကြရသည်စိတ်ဆင်းရဲကြရသည်စိတ်နှလုံးပြင်းစွာပူလောင်ပင်ပန်းကြရသည်ဤပုံဤနည်းဖြင့်ချမ်းသာမဖက်ဆင်းရဲတတဲ့ဖြစ်သောဒုက္ခအစုအပုံကြီးဖြစ်ပေါ်လာ၏ဟုတ်ကဲ့လားပြောပြတော့လည်းပဲသတိရတာပဲဘယ်မှာပါတော့ဘယ်စာအုပ်ထဲတော့ဂုံတော်ဘုရားရှိခိုးတဲ့မှာ32ခုထာသာထင်တယ်နော်ပါတော့တဲ့တဲ့ပြောတော့လည်းအိပ်မိသားပဲနော်ကဲအဲ့ဒီမြန်မာပဋိစ္စသမုပ္ပါဒ်ကလေးရွတ်ဆန်းမှာအကြောင်းအကျိုးနားလည်တော့ဇာမျက်နှာ3ခုဟုတ်ကလားစဉ်စဉ်စားစားရွတ်တော့အခေါဏဝေဒနာဘာကြောင့်ဖြစ်တယ်လဲဆိုတာအဲ့ဒါပေါ်လာအောင်ရွတ်ဆိုတခါလောက်ပြီလားခံစားမှုဘာကြောင့်ဖြစ်တယ်လဲဘာကြောင့်ဖြစ်တယ်တွေ့ဆုံမှုကြောင့်ဖြစ်သည်ဘာနဲ့ဘာတွေ့ဆုံတာတော့အာယတနနဲ့အာယုံတွေ့ဆုံမှုကြောင့်ဖြစ်သည်ဟုတ်ကဲ့လားတွေ့ဆုံမှုကိုပါဠိလိုဘယ်လိုခေါ်သလဲဖတ်တာဖတ်တာပစ္စယဝေဒနာဟုတ်တယ်မဟုတ်လားဖတ်တာပစ္စယတွေ့ဆုံမှုဟူသောအကြောင်းညာဝေဒနာခံစားမှုဖြစ်ပေါ်၏ဟုတ်တလားဘာကြောင့်ဘာဖြစ်တယ်တွေ့ဆုံမှုဟူသောအကြောင်းညာခံစားမှုဖြစ်ပေါ်သည်ဒီတော့ အဲ့ဒီခံစားမှုနဲ့ဖတ်တာကိုအခုဒီမှာတွဲထားတော့ဖတ်တာပစ္စယဝေဒနာဒီလိုတွဲထားတယ်နော်ဖတ်တာကတွဲဆုံမှုပစ္စယကအကြောင်းဝေဒနာကခံစားမှုအတိဘယ်ကဖတ်တာပစ္စယဝေဒနာတွဲဆုံမှုဟူသောအကြောင်းကြောင့်ခံစားမှုဖြစ်ပေါ်သည်တခါတရံကြတော့တူအောင်ဆိုပြီးပစ္စယနေရာမှာဇာခွဲရေးချဇာဆိုတဲ့စကားလုံးနဲ့ထည့်သုံးတယ်ပစ္စယနေရာမှာအဲ့ကြတော့ဖတ်တာဇာဝေဒနာပါတယ်လို့ဖတ်တာကတွဲဆုံမှုဇာကဖြစ်တာဝေဒနာခံစားမှုဖတ်တာဇာဝေဒနာဘယ်လိုဘာသာပြန်မလဲတွဲဆုံမှုကြောင့်ဖြစ်ပေါ်သောခံစားမှုဟုတ်ကဲ့လားဖတ်တာဇာဝေဒနာဆိုတာဘယ်လိုဟာလဲတွေးဆုံမှုကြောင့်ဖြစ်ပေါ်သောခံစားမှုဟုတ်ပြီလားဒီတော့ဓမ္မဝဝထံ၄ပါးရှိတဲ့တရားတစ်ခုကိုပိုင်းပိုင်းခြားခြားသတ်မှတ်ပြီးတော့ပိုင်းခြားသတ်မှတ်ပြီးသိနိုင်တဲ့အချက်၄ချက်ရှိတဲ့ပြောခဲ့ပြီအာယုံကိုခံစားတတ်တဲ့သဘောဝေဒနာအာယုံရဲ့အရာသာကိုသုံးစွဲတတ်တဲ့သဘောချမ်းသာတဲ့သဘောဆင်းရဲတဲ့သဘောပဲလို့ယောဂီရဲ့ညာမှထင်လာတဲ့သဘောအဲ့ဒီဝေဒနာရဲ့အနိကဆုံးအကြောင်းကတော့ဘယ်သူတဲ့ဩတွေးဆုံမှုပေါ့တောက်တဲ့တောက်တဲ့အင်းနဲ့ဘယ်နဲ့ကြောင့်ပုတ်တင်ညို့သွားတွေးနေလို့ဟုတ်ကဲ့လားအနိကဆုံးအကြောင်းကဘယ်ဟာလဲတွေးဆုံမှုမှတ်ထားနော်အာယုံ၆ပါးခံစားတတ်သည်သူရာသာလဲသုံးဆွဲတတ်သည်ချမ်းသာဆင်းရဲညံနေထင်းသည်ခံစားမှုမှရှုမြတ်ယောဂီဟုတ်ပြီလားခဏတိုင်းဟုတ်ကဲ့လားဆိုအာယုံ၆ပါးခံစားတတ်သည
်အာယုံ၆ပါးခံစားတတ်သည်
သူရာသာလဲသုံးဆွဲတတ်သည
်
อายุ6ปาขันธาตัตติอาย
ุ6ปาขันธาตัตติ
ทุยาตาแลต้องซวยตัตติทุ
ยาตาแลต้องซวยตัตติ
สู
้อายุ6ปาขันธาตัตติทุยาตาแลต้องซวยตัตติ
ตาสิ้นแยญันเดทินทีขันธ์หมู่มัชฌุญะโยคีขันธ์หมู่มัชฌุญะโยคีฉันตาสิ้นแยญญะเถินทีขันธ์หมู่มัชฌุญะโยคี
ขัน
ธ์อายุ6ปาขันธาตัตติอาย
ุ6ปาขันธาตัตติ
ตุยาตาแลต้องซวยตัตติตุ
ยาตาแลต้องซวยตัตติ
ฉันตาสิ้นแยญันเถินทีฉัน
ตาสิ้นแยญันเถินที
ขันธาหมู่มัชฌุญะโยคี
ข
ัน
ธาหมู่มัชฌุญะโยคีโสอายุ6ปา
ဒီတော့ခံစားမှုသဘောအနေနဲ့ဆိုတော့တခုတည်းပဲမနေ့ကပြောရတဲ့ဝေဒနာ2ခု3ခု5ခု6ခု18ခု36ခု108လို့ပြောခဲ့တယ်မဟုတ်လားဒါဖြင့်တခုပြီးတော့2ခုကပါပါလိမ့်ပါတဲ့ဟမ်ဒုက္ခဒုက္ခဥပေက္ခပဲပြောက်ပဲကြပြောက်ခဲ့လွယ်လွယ်လေးပါအဲ့ဒါမသိကြလို့เนาะတောင်ကြီးမှီနေပြီးတော့တောင်ပဲမလဲလို့မေးနေတာ ਨੇ တူးနေတယ်เนาะကိုယ်ခံစားမှုစိတ်ခံစားမှုပေါ့ မဟုတ်ဘူးလားကိုယ်အကြောင်းပြုခံစားတာစိတ်အကြောင်းပြုခံစားတာမရှိဘူးလားအခုနနာတာဆိုတာကိုယ်အကြောင်းပြုခံစားရတာမဟုတ်လားစိတ်ဆင်းရဲတာစိတ်ချမ်းသာတာကစိတ်အကြောင်းပြုခံစားတာမဟုတ်လားကိုယ်ခံစားမှုကိုကာယိကဝေဒနာခေါ်သည်စိတ်ခံစားမှုကိုစေတသိကဝေဒနာခေါ်သည်ဟုတ်ကဲ့လားကိုယ်ခံစားမှုကိုဘာခေါ်လဲကာယိကဝေဒနာစိတ်ခံစားမှုကိုစေတသိကဝေဒနာနှစ်ခုနောက်ကြတော့သုံးခုကြတော့ခုနပြောတဲ့ဒုက္ခဒုက္ခဥပိ္ခာဟုတ်ကဲ့လားသုံးခုကြတော့ဘာတွေလဲဒုက္ခဝေဒနာချမ်းသာခံစားမှုဒုက္ခဝေဒနာဆင်းရဲခံစားမှုဥပိ္ခာဝေဒနာမချမ်းသာမဆင်းရဲခံစားမှုဝါလစ်လျူခံစားမှုဟုတ်ကဲ့လားဥပိ္ခာဝေဒနာမချမ်းသာမဆင်းရဲခံစားမှုလစ်လျူခံစားမှုเนาะအဲ့ဒါ3မျိုး4မျိုးမရှိဘူး5မျိုးကြတော့ဒုက္ခဝေဒနာသောမနတဝေဒနာဒုက္ခဝေဒနာဒေါမနတဝေဒနာဥပိ္ခာဝေဒနာ၅မျိုး၅မျိုးကြတော့ဗာရီတော့ဒုက္ခဝေဒနာဆိုတာကိုချမ်းသာခံစားခြင်းဒေါမနတဝေဒနာဆိုတာစိတ်ချမ်းသာခံစားခြင်းဒုက္ခဝေဒနာဆိုတာကိုယ်ဆင်းရဲခံစားခြင်းဒေါမနတဝေဒနာဆိုတာစိတ်ဆင်းရဲခံစားခြင်းဥပိ္ပခာဝေဒနာဆိုတာမချမ်းသာမဆင်းရဲခံစားခြင်းသူကတော့တခုတည်းပဲနားလည်ပြီလား၅မျိုးပါပါတော့ဒုက္ခဝေဒနာဆိုတာကကိုယ်ချမ်းသာခံစားခြင်းသောမနတဝေဒနာဆိုတာဒုက္ခဝေဒနာဆိုတာဒေါမနတဝေဒနာဆိုတာဥပိ္ပခာဝေဒနာဆိုတာမချမ်းသာမဆင်းရဲခံစားခြင်းဟုတ်ပြီလား၅မျိုးတူတူနဲ့ပဲတုတ်တုတ်သွားရမယ်။ဘာကြောင့်လဲဆိုတော့ဟိုမှာအခုမှနေတန်းကြီးတရာတရသားကိုမရောက်သေးဘူးနော်။၅မျိုးပြီးတော့ဘယ်နှမျိုးတော့6မျိုးဟုတ်ကဲ့လား6မျိုးဘယ်နှမျိုး6မျိုး6မျိုးကလွယ်လွယ်ပါပဲသက္ခုသံဖတ္တဇာဝေဒနာသောတသံဖတ္တဇာဝေဒနာဃာနသံဖတ္တဇာဝေဒနာဇိင်ဝသံဖတ္တဇာဝေဒနာကာယသံဖတ္တဇာဝေဒနာမနောသံဖတ္တဇာဝေဒနာ6မျိုးနားလည်တယ်မဟုတ်လားဟမ်နားလည်ပါတယ်နော်လို့ဆိုရှေ့သွားတော့မယ်ဟမ်မလဲသေးဘူးလားမြင်တွေ့ခံစားမှုတဲ့သက္ခုတံဖတ္တသာဝေဒနာဆိုတာမြင်တွေ့ခံစားမှုမျက်စိနဲ့မြင်တယ်ဆိုတာမျက်စိနဲ့မျက်စိအာယတနနဲ့အဆင်းအာယုံနဲ့တိုက်ဆိုင်မှုတွေ့ဆုံမှုကြောင့်ဖြစ်ပေါ်တဲ့ခန္ဓာမှုခုနသံဖတ္တဇာဖတ္တဇာဝေဒနာဆိုတာအဲ့ဒါပြောတာဖတ္တဇာဝေဒနာဆိုတာနဲ့သံဖတ္တဇာဝေဒနာအဓိပ္ပာယ်တူတူပဲတန်လေးတစ်ခုပိုးလာတာပဲရှိတယ်အဓိပ္ပာယ်မထူးအဲ့ဒါကိုမှရှိကသက္ခုမျက်စိနဲ့တွေ့ပြလိုက်တယ်သက္ခုသံဖတ္တဇာဝေဒနာမြင်တွေ့ခန္ဓာမှုဟုတ်ကဲ့လားသောတာတံဖတ္တဇာဝေဒနာကြာတွေ့ခံစားမှုနားနဲ့အသံနဲ့တွေ့လိုက်လို့ခံစားမှုဖြစ်လာ၏ဃာနတံဖတ္တဇာဝေဒနာနံတွေ့ခံစားမှုဇိင်ဟွာတံဖတ္တဇာဝေဒနာအယတာတွေ့ခံစားမှုဟုတ်ကဲ့လားအဲ့ဒါရှားတွေ့ခံစားမှုလို့ပြောရင်လည်းပြောရတယ်ရှားတွေ့ခံစားမှုလို့ပြောရင်လည်းရတယ်ကာယတံဖတ္တဇာဝေဒနာကိုတွေးခံစားမှုမနောတံဖတ္တဇာဝေဒနာစိတ်တွေးခံစားမှုဟောဘယ်နှမျိုးတော့6မျိုးဟုတ်ကဲ့လားအဲ့ဒီ6မျိုးအပြင်တခြား6မျိုးလည်းရှိသေးသည်တို့ချင်းချင်းတော့ပြောရမည် ခံစားမှုမှာအခြေခံအားဖြင့်ခံစားမှုနှစ်မျိုးရှိတယ်ဘယ်လိုလဲဆိုတော့လောကီကိစ္စနဲ့ပတ်သက်တဲ့ခံစားမှုတရားနဲ့ပတ်သက်တဲ့ခံစားမှုအဲ့လိုနှစ်မျိုးရှိတယ်တရားအထုလို့ကောင်းတဲ့အခါကျတော့ဝမ်းမသာဘူးလားအဲ့ဒါတရားနဲ့ပတ်သက်တဲ့ခံစားမှုဟုတ်တယ်မဟုတ်လားတရားအထုတ်လို့ကိုယ့်ကိုယ်ကိုတရားမတက်ဘူးလို့ထင်တဲ့အခါကျတော့စိတ်မဆင်းရဲဘူးလားအဲ့ဒါလည်းတရားနဲ့ပတ်သက်တဲ့ခံစားမှုဟုတ်ကဲ့လားလောကီစည်းဝါးရေးလုပ်တဲ့အခါမှာစည်းဝါးကိုယ်လုံးတလို့မဖြစ်ဘဲနဲ့တရှုံနဲ့ရှုံနေတော့စိတ်မဆင်းရဲဘူးလားအဲ့ဒါလောကီရေးနဲ့ပတ်သက်တဲ့ခံစားမှုတကလုံတိုင်းဂိုင်တိုင်းအဆင်ပြေပြီးတော့ငွေတွေအများကြီးရတဲ့အခါကျတော့သဘောမကြဘူးလားသေးကြရလားပြန်စစ်ကြည့်ပေါ့ဟောတော်တော်သေးကြတာဘုံတော့ဒါတော်တော်သေးကြတယ်အဲ့ဒီခံစားမှုကတော့ဘာနဲ့ပတ်သက်တဲ့ခံစားမှုရောလောကီရေးနဲ့ပတ်သက်တဲ့ခံစားမှုဒါဘုန်းကြီးကအလွယ်ဆုံးပြောတာလောကီရေးနဲ့ပတ်သက်တဲ့ခံစားမှုကိုတာမိတဝေဒနာလို့ခေါ်တယ်လောကီရေးနဲ့ပတ်သက်တဲ့ခံစားမှုကိုတာမိတဝေဒနာတရားနဲ့ပတ်သက်တဲ့ခံစားမှုကိုနေရာမိစ္ဆဝေဒနာလို့ခေါ်တယ်။ဟုတ်ပြီလား။လောကီနဲ့ပတ်သက်တဲ့ဝေဒနာကိုဘာခေါ်လဲ။တရားနဲ့ပတ်သက်တဲ့ခံစားမှုကိုနေရာမိစ္ဆဝေဒနာနော်။ဒီတော့ဝေဒနာကိုသုံးမျိုးဖွဲ့လိုက်တော့ဒုက္ခဒုက္ခဥပေက္ခာလို့မရဘူးလား။ဒုက္ခမှလည်းသာမိတဒုက္ခနေရာမိစ္ဆဒုက္ခနှစ်မျိုးမရဘူးလား။ဒုက္ခလည်းတာမိတဒုက္ခနိရာမိတဒုက္ခမရဘူးလားဥပိ္ပခာမှာလည်းတာမိတဥပိ္ပခာနိရာမိတဥပိ္ပခာမရဘူးလားရတော့ဘယ်နှမျိုးဖြစ်သွားဟောအဲ့ဒါပြောတာအဲ့ဒီ6မျိုးကယောဂီတို့တရားရှုမှတ်ရမှသုံးတဲ့မဟာသတိပဋ္ဌာနသုတ်ဒေသနာတော်မှာတိုက်ရိုက်ကြီးဟောထားတယ်ဒုက္ခဝါဝေဒနာဝိရိယမနောဒုက္ခဝေဒနာဝိရိယမိတိပဇာနာတိဒုက္ခဝါဝေဒနာဝိရိယမနောဒုက္ခဝေဒနာဝိရိယမိတိပဇာနာတိအတုခမတုခဝါဝေဒနာဝိရိယမနောအတုခမတုခဝေဒနာဝိရိယမိတိပဇာနာတိသာမိတံဝါဒုက္ခဝေဒနာဝိရိယမနောသာမိတံဒုက္ခဝေဒနာဝိရိယမိတိပဇာနာတိနိရာမိတံဝါဒုက္ခဝေဒနာဝိရိယမနောနိရာမိတံဒုက္ခဝေဒနာဝိရိယမိတိပဇာနာတိသာမိတံဝါဒုက္ခဝေဒနာဝိရိယမနောသာမိကံသာမိတံဒုက္ခဝေဒနာဝိရိယမိတိပဇာနာတိနိရာမိတံဝါဒုက္ခဝေဒနာဝိရိယမနောနိရာမိတံဒုက္ခဝေဒနာဝိရိယမိတိပဇာနာတိသာမိကံဝါဥပိအဒုက္ခမတုခဝေဒနာဝိရိယမနောသာမိတံအဒုက္ခမတုခဝေဒနာဝိရိယမိတိပဇာနာတိနိရာမိတံဝါအဒုက္ခမတုခဝေဒနာဝိရိယမနောနိရာမိတံအဒုက္ခမတုခဝေဒနာဝိရိယမိတိပဇာနာတိအဲ့ဒါဝေဒနာရှုမှတ်ပုံမှာမဟာသတိပဋ္ဌာနသုတ်ဒီ6မျိုးမြတ်စွာဘုရားလှည့်ဟောခဲ့။သာမိတံဝါဒုက္ခဝေဒနာဝိရိယမနောလောကီရေရာနှင့်ပတ်သက်သောချမ်းသာကိုခံစားရသည်ရှိသောသာမိတံဒုက္ခဝေဒနာဝိရိယမိတိပဇာနာတိလောကီရေရာနှင့်ပတ်သက်တဲ့ချမ်းသာကိုခံစားနေရတယ်ဟုပဇာနာတိရှုသည့်နေရ၏။ရှုတဲ့အခါမှာတော့အဲ့ဒါလိုရှည်ရှည်ကြီးရှုနေရမှာမဟုတ်ဘူး။ခုနပြောလို့ခုနပြောသလိုကိုတီတောင်းထားတဲ့ကုမ္ပဏီလေးအစဉ်ပြေးနေလို့မလို့တရားရှုရင်ပြန်ပြီးတွေးမိလို့ဝမ်းသာတော့အဲ့ဒါသာမိတဒုက္ခဝေဒနာဘောဝမ်းမလာဘူးလားသာရဘောအဲ့ဒါကြတော့ဝမ်းသာတယ်ဝမ်းသာတယ်ဝမ်းသာတယ်လို့ရှုအဲ့ဒါကိုသာမိတံဝါဒုက္ခဝေဒနာဝိရိယမနောသာမိကံဒုက္ခဝေဒနာဝိရိယမိတိပဇာနာတိအဲ့ဒါပြောတာဟိုပါဠိစကားအနေနဲ့တော့အရှည်ကြီးပဲမြန်မာနဲ့တော့တူတူပြောလို့ရတယ်ခတ်တယ်မဟုတ်လားနောက်တစ်ခါကိုထုံထောင်းထားတဲ့ကုမ္ပဏီလေးအစင်မသေးလို့အရှုံးမဲ့ပေါ်နေတော့တရားထိုင်တဲ့အခါကျတော့အဲ့ဒါလည်းပြန်မတွေးမိတတ်ဘူးလားတွေးမိတဲ့အခါကျတော့စိတ်ထဲဘယ်လိုဖြစ်မလဲစိတ်မချမ်းသာဘူးစိတ်ဆင်းရဲတယ်ဟုတ်တယ်မဟုတ်လားအဲ့ဒါသာမိတံဝါဒုက္ခဝေဒနာဝိရိယမနောသာမိတံဒုက္ခဝေဒနာဝိရိယမိတိပဇာနာတိသာမိတံဝါဒုက္ခဝေဒနာဝိရိယမနောတရားနဲ့လောကီရာနဲ့ပတ်သက်တဲ့ခံစားမှုကိုခံစားရသည်ရှိသော သာမိတံဝေဒနာဝိရိယမေတိပဇာနာတိလောကီယာနှင့်ပတ်သက်တဲ့ခန္ဓာမှုကိုခန္ဓာနေရတဲ့ဟုပဇာနာတိရှုတိနေရဤဒုက္ခဝေဒနာလေဒုက္ခမဟုတ်ဟုတ်တယ်မဟုတ်လားဆင်းရဲခန္ဓာနေရတယ်လို့ရှုတိရမယ်ဒီခါမှလည်းပဲစိတ်ကသာမန်သိယုံမဲ့ဩဒါလောကီကိစ္စနဲ့ပတ်သက်တာငါဝေဒနာခန္ဓာမှုတွေဖြစ်နေတာပဲအဲ့ဒါကိုခံစားရခံစားရသို့မဟုတ်ဆင်းရဲတယ်ဆင်းရဲတယ်စိတ်မချမ်းသာဘူးစိတ်မချမ်းသာဘူးဝမ်းနေတယ်ဝမ်းနေတယ်စသည်ဖြင့်ရှုတာဟာနေရာမိတ္တဒုက္ခကိုရှုတာပဲဟုတ်ကဲ့လားဘယ်နှချက်လဲဟယ်လိုတာမိတ္တဒုက္ခတာမိတ္တဒုက္ခအပါဘူးတာမိတ္တဒုက္ခနေရာမိတ္တဒုက္ခသာမိတ္တဒုက္ခနေရာမိတ္တဒုက္ခသာမိကတဥပိ္ခာနေရာမိတ္တဥပေက္ခာဝေဒနာပဲနှမျိုးလေအခုယောဂီတို့ရှုတဲ့အခါအဲ့ဒါတွေရှုနေရတာပဲကိုကနာမည်မတတ်တတ်လို့သားဟုတ်လားတရားအထုတ်လို့ပျော်တဲ့အခါပျော်တယ်လို့မရှုဘူးလားဝေဒနာတွေပဲနာရကျင်နာကြိုက်တာခက်တာတွေပဲရှုနေတော့နောက်တစ်ခါထိုင်ရမှာတောင်ကြောက်နေသေးအဲ့ဒီအခါမှာဆင်းရဲမခံစားရဘူးလားအဲ့ဒါနိရမိတ္တနိရမိတ္တဒုက္ခအဲဟုတ်တယ်နိရမိတ္တဒုက္ခပေါ့မဟုတ်ဘူးလားကျမ်းဂန်ကတော့ဘယ်လိုဆိုသလဲလို့ဆိုတော့သာမိတ္တဆိုတာကာမဂုဏ်အစာနဲ့ပတ်သက်သောခံစားမှုတဲ့ဒီလိုဆိုတဲ့နိရမိတ္တဆိုတာကာမဂုဏ်အစာနဲ့မပတ်သက်သောခံစားမှုဒီလိုဆိုတဲ့အတ္တရဲ့အဓိပ္ပာယ်ကတော့ခုနဟာပဲလောကီရဲ့ကိစ္စနဲ့ပတ်သက်တာသာမိတ္တဝေဒနာတရားနဲ့ပတ်သက်တာနိရမိတ္တဝေဒနာဘယ်နှပါတော့6ပါဟုတ်ပြီလားဒီတော့အဲ့ဒါကဝေဒနာ6ပါ18ပါကြတော့ဘယ်နှမျိုးဘယ်လိုဖြစ်ရမလဲအဲ့ဒီခံစားမှုဟာ4နာရီခွဲသွားပြီเนาะဘယ်နဲ့တော့ဟဲ့အရင်နှောင်းကလည်းဒီခံစားမှုတွေမခံစားခဲ့ရဘူးလားယမယကအခုလည်းမခံစားရဘူးလားနောက်လည်းပဲဒီခံစားရခံစားမှုမျိုးမခံစားရပြီဘူးလားခံစားရနိုင်တယ်အဲ့တော့အတိတ်ပစ္စုပ္ပန်အနာဂတ်အဲ့ဒီ6မျိုးကိုကာလ3ပါးနဲ့မြှောက်လိုက်တော့ဟောဝေဒနာ18ပါးဟုတ်ပြီလားဘယ်နှပါးရတော့6 3 18သိကြလားဒါဖြင့်18ပါးဆိုတော့ gain 36ပါးကြတော့ဘာပါတဲ့ဘယ်လိုဘယ်လိုအဲ့ဒီနှစ်ကဘာတော့အတွင်ရမှုတည်းအတွင်ရမှုနှစ်လားအဲဘာနှစ်တုံးကွဲကွဲခြားခြားလဲပြောမှာပေါ့ဒီလိုတဲ့ဒီလိုတဲ့အဲ့ဒီ17ပါးကကိုယ်တဏ္ဏမှာလည်းဖြစ်တယ်သူတစ်ပါးတဏ္ဏမှာလည်းဖြစ်သည်တဲ့ဟောမဟုတ်ဘူးလား gain နှစ်နားလဲဗလားဟိုနှစ်တွေအပန်းဆိုင်ဟုတ်လားကဲဘာနှစ်တော့ကိုယ်တဏ္ဏမိမိတဏ္ဏဆိုတဲ့တဏ္ဏနှစ်ခုတဲ့ဟုတ်တယ်မဟုတ်လားအဲ့ဒီတဏ္ဏနှစ်ခုနဲ့မြှောက်လိုက်တော့ဝေဒနာ36ပါးဟုတ်ပြီလားသေးကြပါလားဘယ်လောက်ရှိပြီလဲ36ပါးရှိသွားပြီဝေဒနာ36ပါးဆိုတာဘယ်လိုဟာလဲဟောမြောက်တာမြောက်တတ်တာသဘောမှမပေါက်ခင်နဲ့ဟမ်ကိုယ်တဏ္ဏမှာအတိတ်တုန်းကဖြစ်ခဲ့တဲ့ဝေဒနာ6ပါးမျက်စိနာနာရှာကိုယ်စိတ်ကြောင့်ဖြစ်တဲ့ခံစားမှုတွေလွယ်လွယ်ပေါ့ခန္ဓာနိရာမိတ္တတာမိတ္တအသာပဲထားလိုက်အတိတ်တုန်းကအရင်တုန်းကမျက်စိကြောင့်ဖြစ်တဲ့ခံစားမှုလည်းဖြစ်ခဲ့တယ်နားကြောင့်ဖြစ်တဲ့ခံစားမှုလည်းဖြစ်ခဲ့တယ်နှာခေါင်းကြောင့်ဖြစ်တဲ့ခံစားမှုလည်းဖြစ်ခဲ့တယ်မဖြစ်ခဲ့ဘူးလားခံစားမှုက6ပါးအခုခံစားနေရတာကလည်း6ပါးနောက်လည်းပဲဒီ6ပါးပဲခံစားရအောင်မယ်ဆိုတော့18ပါးဩသူတဏ္ဏမှာလည်းဒီ18ပါးဖြစ်နေတာပဲဟုတ်တယ်မဟုတ်လားအဲ့တော့ပေါင်းတော့36 36ပြီးတော့ပဲနှစ်ပါးတော့အဲ့ဒီတရား7ပါးကဘယ်လိုပွားရမလဲဟမ်အ အဲ့ဒီသုံးကဘာသုံးလဲကဲတော်ပြီဟုတ်လားအဲ့ဒီတရားရှိကြတော့သုံးကိုစဉ်းစားကြလေဘာသုံးဆိုတာကိုဟုတ်ကူနော်အခုတော့အချိန်ကလွန်သွားလို့တရားတော့ရပ်ပြီနဲ့ပြန်ကြမှာဆက်ပြန်ညာရအောင်ဒီတော့တဏ္ဍတုတ်ရဲ့အချုပ်သဘောကတော့အဲ့ဒီဝေဒနာတွေမျက်စိနဲ့မြင်ရတာဖြစ်ပေါ်လာတဲ့ခံစားမှုနားနဲ့ကြားရတာဖြစ်ပေါ်လာတဲ့ခံစားမှုနှာခေါင်းနဲ့နာရီမှုရတာဖြစ်ပေါ်လာတဲ့ခံစားမှုကိုယ်နဲ့ထိတွေ့ရတာဖြစ်ပေါ်လာတဲ့ခံစားမှုစိတ်နဲ့ကြံတွေးရတာဖြစ်ပေါ်လာတဲ့ခံစားမှုဘယ်ခံစားမှုမျိုးမဆိုဖြစ်ပေါ်လာတယ်ဆိုလို့ရှိရင်တတိကပ်ပြီးစူးစူးဆိုင်ဆိုင်ရှုမှတ်ပါတဲ့မရှုမှတ်ဘူးဆိုလို့ရှိရင်တော့ဆင်းရဲမယ်ဒါပဲလူရဲ့အကျဉ်းချုပ်ပါဟုတ်ကဲ့လားမရှုမှတ်ဘူးဆိုရင်တော့ဆင်းရဲမယ်ဒါကြောင့်ဘယ်ခံစားမှုမျိုးပဲပေါ်သမျှခံစားမှုကိုတတိမလျာအောင်မပြတ်မလားရှုမှတ်ပြပါတဲ့ဒါကြောင့်ဖြစ်ပေါ်သမျှခံစားမှုတို့ကိုမလွတ်တမ်းရှုမှတ်ပွားများကြိုးစားအထောက်နိုင်ရသဖြင့်ခံစားမှုဝေဒနာရဲ့မတည်မြဲတဲ့အနိစ္စဆင်းရဲတဲ့ဒုက္ခပုဂ္ဂိုလ်တ attva အတ္တမဟုတ်တဲ့အနတ္တသဘောတို့ကိုနှ ന്നോ သိမြင်အမှန်နဲ့သောတဝေအမှန်မြင်ရခင်မင်မှုသမှုရိယပဲနိုင်ကြ၍ဒုက္ခခတ်သိမ့်ချုပ်ပြငြိမ်းရာချမ်းသာစေချမ်းသာမှန်မြတ်နိဗ္ဗာန်ကိုလင်းမြန်စွာမျက်မှောက်ပြုနိုင်ကြပါစေ။